ဒီဗုဒ္ဓဘာသာသင်တန်းပို့ချလာတာတော့ကြာတော့အခြေခံဗုဒ္ဓဘာသာဆိုပြီးတော့ပို့ချလာကြတာလွန်ခဲ့တဲ့အပတ်ကပို့ချတာဆိုအခြေခံမဟုတ်တော့အခြေခံနဲ့မြင့်သွားတယ်ပဋိစ္စသမုပ္ပါဒ်တော်ရောက်တာအဲဒီနေ့တော့အောက်ပြန်ဆင်းမယ်လို့ဟုတ်လားတကယ်အခြေခံလက်တွေ့ကျင့်သုံးတဲ့ဗုဒ္ဓဘာသာပေါ့လေအဲဒီနေ့ဘာကိုပြောမလို့ဆိုတော့ဖျားကတော့၍တိလခံယူရံပေါ့လေ၅ပါးတိလခံယူတယ်နောက်၈ပါးတိလတော့စာမရှိပြန်အချိန်ရရင်ပေါ့လေအဲ့ဒါပြောရအောင်အဲ့တော့တိလခံနေဆိုတာဟိုဗုဒ္ဓဘာသာတွေအနေနဲ့ဘာသာရေးလုပ်ငန်းတစ်ခုဆောင်ရွက်တန်းဆောင်ရွက်တိုင်းတိလခံနဲ့ထုံးစံရှိအလှူတန်းတစ်ခုလုပ်တယ်ဆိုရင်လည်းပထမဆုံးတိလယူတယ်။တခြားကိစ္စဘာပဲဖြစ်ဖြစ်ဆောင်ရွက်ရှိရင်လည်းစပြီးတော့တိလယူကြ။အဲတော့တိလယူတယ်ဆိုတဲ့အဓိပ္ပာယ်ကတော့ဘာလဲဆိုတော့ဟိုစင်ကြဲတဲ့တိလမှာတည်ပြီးတော့ပြုတယ်ကုသိုလ်ကောင်းမှုကပို့ပြီးတော့အကျိုးများတယ်။ဒါကြောင့်မို့အလှူတန်းပြုတော့မယ်ဆိုရင်လည်းမပြုခင်မိမိကိုမိတိလရှိအောင်တိလရှိတဲ့ပုဂ္ဂိုလ်ဖြစ်အောင်ဆိုပြီးတော့တိလဆောက်တည်နပြီးမှမိမိတို့ပြုလို့လဲကောင်းမှုကုသိုလ်ပြုကြတယ်ဒါရှိတော့တဲ့ကမြန်မာနိုင်ငံမှာအစဉ်အလာလှုပ်ထားကြတဲ့အတွက်ကြောင့်မို့ဒီအစဉ်အလာအတိုင်းပဲဆက်လက်လိုက်နာကျင့်သုံးနေကြတယ်အဲ့ဒီလိုတိလယူတဲ့အခါမှာဒီဩကာသဩကာသဩကာသဆိုပြီးတော့ယရနာ၃ပါးကတော့တချို့လည်းပဲယရနာ၃ပါးနဲ့ဆရာသမားမိပါတို့ကတော့လေကတော့ဂျိုးလို့ဆိုတာရှိအဲ့ဒီဩကာသဩကာသဆိုတဲ့ကတော့ဂျိုးကဘယ်တစ်ခုနှစ်ကစပေါ်တယ်ဆိုလည်းဘယ်သူမှမသိဘူးဘယ်ပုဂ္ဂိုလ်ရေးခဲ့တယ်ဆိုတာလည်းမသိဘူးဒါချင်းကြီးလောက်ပဲပြီးနေကြတယ်ဒါတချို့ကလည်းဘယ်လိုပြောလဲဆိုတော့ဩကာသဆိုတဲ့ပါဠိစကားလုံးဟာအခွင့်ဆိုတဲ့အတိတ်ပဲရှိတယ်အခွင့်ပြုတော်မူပါအဲတပည့်တော်ကရောပြရစီပေါ့လေဒီလိုအခွင့်တောင်းတဲ့အနေနဲ့ဩကာသကိုစိတ်ကဆက်ထားတယ်လို့ဒီလိုဆိုတယ်ဒါနဲ့ဒီဩကာသကိုဘုန်းကြီးတို့မြန်မာနိုင်ငံမှာသာသုံးတာမဟုတ်ဘူးတခြားနိုင်ငံတွေမှာလည်းဗုဒ္ဓဘာသာနိုင်ငံတွေမှာလည်းသုံးတယ်တီဟိုတို့လည်းပဲဒီတိုင်းပဲသုံးတော့ဩကာသဆိုပြီးတော့ရှင်းတော့ကလည်းပဲတဲ့မွန်နီမှာအဲ့ဒါသုံးတယ်အခုလည်းပဲမွန်နီမှာတော့သုံးလိမ့်မယ်ထင်တယ်ဘာမှပြောဘာမှမွန်ပိုင်းကဘယ်လိုများပါကြတော့နော်အောက်ကစားအောက်ကစားဆိုတော့သူတို့ကတော့အဲ့ဒီလိုသုံးနေတဲ့ဆိုတော့အဲ့ဒီအယူအဆရပြောရရင်တော့မင်းတို့ဗမာတွေဒီဟိုဘုရားကတော်တာရတာတို့မွန်နေကြီးရရတာလို့ဒီလိုပြောတယ်မွန်နေရနော်ဒါလည်းမဟုတ်ချင်လည်းဟုတ်လိမ့်မယ်ဘာကြောင့်လဲဆိုတော့ကိုအနောထာမင်းလက်ထက်ကြမှာအထက်မြန်မာနိုင်ငံကထေရဝါဒဗုဒ္ဓဘာသာဖြစ်တာငါကူကတော့မဟာယာနအကြီးကြီးတို့ဘာလို့နေကြီးစိုးနေလားနော်ရှင်အရဟံဆိုတဲ့မွန်ဆရာတော်တပါးကြွလာပြီးတော့အနောထာမင်းကြီးနဲ့တွေ့ပြီးတော့အနောထာမင်းကြီးအကျွတ်တရားရသွားတဲ့အခါမှာဗုဒ္ဓဘာသာဖြစ်ပြီးတော့ပိဋကတ်တေရောအတ္တပညာတေရောယဟန်သင်္ဃာတော်တွေရောအကုန်လုံးပြင်လာတာပေါ့လေအဲ့ဒီလိုပြင်လာလို့ရောက်တော့မှအဲ့ဒီအရှင်အရဟံကတင်ပြီးတယ်လို့ဒီလိုလဲဆိုတယ်ဒါကတော့အထောက်အထားမရှိဘူးဒီလိုပဲပြောကြတယ်ဆက်ပါတော့အဲ့ဒီတော့ကိုဩကတာဩကတာဆိုတဲ့ကရော့ဂျူးဟာဗမာနိုင်ငံမှာယနေ့တည်းအောင်သုံးဆွဲနေကြတယ်အဲ့ဒီဩကတာကလည်းပဲအမျိုးမျိုးရှိနေတယ်တချောင်းတကာထာတရွာတပုဆန်းဆိုသလိုပဲတော့ကိုရတာနဲ့သူရတာမတူဘူးအဲ့တော့ဘယ်ဟာပဲဆိုပြီးရှိခိုးအပြစ်ဖြစ်တယ်လို့တော့မရှိပါဘူးဟောဒါကုသိုလ်ရဖို့လုပ်တာဟောမိမိဆရာတရားတန်ခါကြည်ညိုတဲ့စိတ်နဲ့ဆိုတယ်ဆိုရင်တော့ပြီးတာပါပဲဒါပေမဲ့လို့ဟိုနည်းနည်းဟိုတဏ္ဍာနီးပေါ့လေဝဲကြအသွာလာတဏ္ဍာနီးအဲ့ဒါကိုကြည့်ရှုစစ်ဆေးတဲ့အခါကျတော့အများရနေတဲ့ဟိုကရော့ဘုံကနည်းနည်းတဏ္ဍာနီးအချိုးမကျတာလေးတွေရှိတယ်အဲ့ဒါကြောင့်မို့အခုဒီနေ့သုံးမဲ့ဟာကတော့ကိုမဟာစီဆရာတော်နည်းနည်းဖြစ်နေတယ်မြပြင်းစင်ထားတဲ့ကရော့ခန်းဖြစ်တယ်။နော်အဲဒီမာရီကျတော့ပြင်ထားတာကတော့ဟိုကောင်းတယ်ပေါ့ တရားနီးချောတယ်အဘိဓေပြည့်တယ်အဲ့တော့နဘွားကွာရပြီးသားရှိနေလို့မပြောင်းကျင်ဘူးဆိုလည်းဒါတော့ကိစ္စမရှိပါဘူးကြိုက်တယ်လို့ပဲပေါ့အဲ့တော့ဘုန်းကြီးကတော့ဟိုကောင်းတာတော့ကွာပြောတော့မှာပဲလေဟုတ်လားအဲ့တော့ဒါကဒါကပို့ပြီးတော့ကောင်းတယ်လို့ပဲပြောချင်တယ်အဲ့တော့မာဒီဆရာတော်ပြင်တော့ကောင်းတယ်လို့ဒီလိုမဟုတ်ပါဘူးကောင်းတာကကောင်းလို့ကောင်းတယ်ပြောတာမာဒီဆရာတော်ပဲပြင်ဒီဖြစ်စေအဲတခြားဆရာတော်ပဲပြင်ဒီဖြစ်စေပေါ့လေဘယ်လိုပုဂ္ဂိုလ်ပဲပြင်ပြင်ကောင်းတာကောင်းတာပဲပေါ့အဲ့ဒါကြောင့်မို့အခုဒီနေ့အဲ့ဒီဩကာသကရောကံကိုအကျေအဓိပ္ပာယ်ပြောပြတော့ဒါဒီလိုဆိုတော့ဒါကဘုဒ္ဓဘာသာကျင့်သုံးမှုမှာတကယ်အောက်ခြေသိမ်းဖြစ်သွားတယ်အဲ့ဒီတော့အဲ့လိုဩကာသကရောတဲ့အခါမှာမကတော့ခင်မလုပ်တယ်လေဝိချာနော်ယရဏ၃ပါးဖြစ်ယရဏ၃ပါးဘုန်းကြီးရှင်လားဘုန်းကြီးကိုဝိချာအဲ့ဒီလိုဝိချာတဲ့အခါကျတော့ကျမ်းဂန်မှာဆိုထားတာကတည်ခြင်း၅ပါးနဲ့ပြေဆိုအောင်ရှ िख ိုးရဝှချရမယ်ဟိုလူတွေနှုတ်တယ်နေတာကတော့ဖြည့်ခြင်း၅ပါးဆိုပြီးနှုတ်တယ်နော်စာမှာဆိုတာကတော့တည်ခြင်း၅ပါးလို့ဒီလိုဆိုတယ်ထားပါတော့လေတည်ခြင်း၅ပါးပဲပြောပြောဖြည့်ခြင်း၅ပါးပဲပြောပြောအဲ့ဒီတည်ခြင်း၅ပါးနဲ့ကဲ့ညီအောင်ဝှချရအဲ့လိုဝှချတဲ့အခါကျတော့တည်ခြင်း၅ပါးပြောတဲ့အခါမှာအဲကျန်းကံအမျိုးမျိုးမှာလည်းပဲအဆိုးမတူတာလေးရှိတယ်ဒါပဲလို့တကယ်ကတော့မထူးပါဘူးတကယ်လက်တွေ့လွတ်လည်တဲ့အခါမှာတော့ဒီလိုပဲလွတ်အောင်ပါပဲယူထားတဲ့နေရာမှာဟိုတစ်ခုခြံပြီးတော့နောက်တစ်ခုယူတယ်အာစသည်ဖြင့်ပေါ့လေအဲ့ဒီလိုသွားတယ်အဲ့တော့တည်ခြင်း၅ပါးဆိုတော့ဘာလဲဆိုရင်တဲ့အဲဒူးနှစ်ဖက်ရယ်နော်လက်နှစ်ဖက်ရယ်နှစ်ဖူးရယ်ဒီလိုလည်းပြောတယ်ဒူးလက်နှစ်ဖူးခြင်း၅ဦးချင်းဆိုပြီးတော့အဲ့လိုဆိုထားတာရှိတယ်အဲ့တော့ဒူးကလည်းမြေကြီးမှာထိရမယ်လက်ကလည်းမြေကြီးမှာထိရမယ်မြေကြီးဖြစ်လည်းမြေကြီးပေါ့လေအဲကျမ်းပြင်ဖြစ်လည်းကျမ်းပြင်ပေါ့ပြီးတော့နှစ်ဖူးကလည်းပဲအဲ့ဒီကျမ်းပြင်လည်းပြောရပါမယ်ကျမ်းပြင်ကိုထိသွားရအဲ့တော့တချို့ကတော့လည်းပဲခြေထောက်ရဲ့နော်ဒူးရဲ့တကောင်စစ်ရဲ့လက်ရဲ့ကောင်းရဲ့နှစ်ဖူးရဲ့၅ခုပေါ့လေတစ်ဖက်၅ခုနှစ်ဖက်လည်း၅ခုပဲဖြစ်တော့ပေါ့အဲ့ဒီလိုဒီဝှချတဲ့အခါမှာဒူးကလည်းကျမ်းကိုထိရမယ်ကြောင်စိတ်ကလည်းကြမ်းကိုထိရမယ်ဒီလက်ကလည်းပဲကြမ်းဒီဘာခေါ်လဲလက်ဖြံခေါ်တာပေါ့ဟုတ်လားဒီလက်ဖြံရောလက်ဖွာရောကလည်းပဲထိရမယ်နဖူးကလည်းပဲကြမ်းပြင်ကိုထိသွားရမယ်နော်အဲ့ဒီလိုထိအောင်သုံးကျင်ဝှချရမှာပေါ့လေအဲ့ဒီသုံးကျင်ဝှချမှာအခုအဲ့ဒီဝှချပြီးတော့ပြလိုက်မယ်ကဲဥတင်တော့ကအဲ့ဒီဝှချတာပြလိုက်ပါ။ရအဲ့နာပဲ။တကယ်။နှစ်ကျေ။သုံးကျေနဲ့ဒါတားယောက်ျားတွေကတော့အဲ့လိုပဲဥချလိုက်မယ်။အမျိုးသမီးတွေအနေနဲ့လည်းပဲယောက်ျားလိုဆောင်းကြောင်ထိုင်ပြီးဝှချတာမဟုတ်ပြီမဲ့လို့အဲတရောင်စစ်ကနော်ကျမ်းပြင်ကိုထိသွားပြီးတော့အဲလက်နှစ်ဖက်ကလည်းကျမ်းပြင်ထိပြီးတော့နဖူးနဲ့ထိအောင်ဒါဝှချဓာတ်ဖို့ဒါအရေးကြီးတယ်တဲ့အဲ့ဒါကတည်ခြင်း၅ပါးပြည့်စုံသွားဝှချနေတဲ့အဲ့လိုဝှချပြီးတဲ့နောက်ဘုရားတရားတန်ခါယရဏ၃ပါးဆရာသမားကတော့အဲ့ဒီကတော့ကျိုးလေးဒါကုဖတ်မယ်တိတိဆရာလိုက်ပြီးတော့ကြည့်ကြပါအဲတချို့တွေလည်းရပြီးသားပါဩကာတဩကာတဩကာတကာယကံဝစီကံမနောကံဒီဟုသောအပြစ်ခတ်သိမ့်ပပျောက်ငင်း၍အသက်ရှည်စွာအနာမဲ့ရေးရံပေးကင်းကြောင်းကောင်းမှုမင်္ဂလာဖြစ်ပါစေခြင်းအကျိုးမှာဆရာယရဏတရားယရဏတန်ခါယရဏဒီဟုသောယရဏမြတ်၃ပါးတို့ကိုအယုအသေးအလေးအမြတ်လက်အုပ်မိုး၍ရှ िख ိုးပူဇော်ဖူးမြော်မှန်လျော့ကတော့ပါဤအရှင်ဖရာကတော့ရသောဤကောင်းမှုကံစေတနာတို့ကြောင့်အပေ၄ပါးကတ်၃ပါးရပ်ပြစ်၈ပါးရံသူမျိုး၅ပါးဝိပတ္တိတရား၄ပါးယတနာတရား၅ပါးအနာမျိုး96ပါးမိစ္ဆာဒိဋ္ဌိ62ပါးတို့မှ အခါခတ်သိမ့်ကင်းလွတ်ငြိမ့်သည်သာဖြစ်၍မေတ္တရာဖူတရာနိဗ္ဗာန်တရားတော်မြတ်ကိုလေးရင်မြန်စွာရပါလို့ဤအရှင်ဖုရားဒါကြောတာပါလေနော်အဲ့ဒီကြောကမှအဲ့ခုနပြောခဲ့တဲ့အတိုင်းပဲဩကာသဩကာသဩကာသလို့ဆိုတာကတော့တပည့်တော်ရှ िख ူကြောပြရစေလို့ခွင့်တောင်းတဲ့သဘောပါကာယကံဝစီကံမနောကံဒီဟုသောအပြစ်ခတ်သိမ့်ပပျောက်ငြိမ့်၍အသက်ရှိစွာအနာမေရိယံဘိကင်းကြောင့်ကောင်းမှုမင်္ဂလာဖြစ်ပါစေခြင်းအကျိုးမှာအဲ့ဒါကဘာပြတယ်လဲဆိုတော့အခုလိုဂရောတာရဲ့ရည်ရွယ်ချက်နော်ဘယ်လိုရည်ရွယ်ချက်နဲ့ဂရောတယ်ဒါမို့ဘယ်လိုအကျိုးလိုလားလို့ဂရောတယ်အဲ့ဒီရည်ရွယ်ချက်ဒါမို့ဂရောရခြင်းရဲ့အကြောင်းဒါကိုပြောပြတယ်အဲ့ဒီမှာကာယကံဝစီကံမနောကံဒီဟုသောအပြစ်ခတ်သိမ့်ပပျောက်ငြိမ့်၍ဒါကရည်ရွယ်ချက်တစ်ခုအသက်ရှိစွာအနာမေရိယံဘိကင်းညောင်းကောင်းမှုမင်္ဂလာဖြစ်ပါစေခြင်းအကျိုးမှာကရည်ရွယ်ချက်တစ်ခုဒီရည်ရွယ်ချက်နှစ်ခုနဲ့ယရနာ၃ပါးကိုကတော့တယ်အဲ့တော့ကာယကံဝစီကံမနောကံဒီဟုသောအပြစ်ခတ်သိမ့်ပပျောက်ငြိမ့်၍မိမိတို့ဒီနေထိုင်နေတဲ့အခါမှာတခါတခါကာယကံမှုလွန်ကျူးမိတာလေးတွေရှိမယ်ဝတခါတခါဝစီကံမှုလွန်ကျူးမိတာရှိမယ်တခါတခါလည်းမနောကံပြင်းမှန်းမိတာရှိမယ်ရှိခဲ့လို့ရှိရင်အဲ့ဒီအပြစ်ခတ်သိမ်းအာလုံးသောအပြစ်တွေပပျောက်ငြိမ့်၍ပျောက်ပါစေခြင်းအကျိုးမှာဒါကရည်ရွယ်ချက်တစ်ခုအဲ့တော့ကာယကံဆိုတော့ပါတော့ဒီနေရာမှာဟိုမကောင်းတဲ့ကာယကံအကုသို့ကာယကံဒုစရိုက်ကိုဆိုလို့တယ်။နော်ကာယကံဆိုတာကောင်းတယ်လည်းကာယကံလို့ခေါ်တယ်မကောင်းတယ်လည်းကာယကံလို့ခေါ်တယ်။ခန္ဓာကိုယ်နဲ့အခုခုနဝှက်ချတယ်ဆိုတော့ဒါကောင်းတဲ့ကာယကံပေါ့။ဒါဆိုတော့သူများတက်တဲ့သူစားကိုယ်တဲ့ကာယကံဆိုရင်ဒါမကောင်းတဲ့ကာယ။အဲ့တော့ခုဒီမှာတော့မကောင်းတဲ့ကာယကံကိုဆိုလို့တယ်။အဲ့တော့ကာယကံဝစီကံမနောကံတိဟုသောပြိခတ်သိမ်ပပျောက်ငြင်းကြီး။အဲမိမိမှာဒီကာယကံဝစီကံမနောကံသုံးပါလုံးဖြစ်ဖြစ်စေနှစ်ပါးဖြစ်ဖြစ်စေတစ်ပါးဖြစ်ဖြစ်စေလွန်ကျူးမိထားတဲ့အပြစ်ရှိရင်အဲ့ဒီအပြစ်ပျောက်ဖို့ရာအခုရှ िख ိုးပါတယ်လို့ဒီလိုဆိုလို့ရတယ်။အဲ့ဒါဒီဟာနဲ့ပတ်သက်ပြီးတော့ရှိတဲ့မြတ်အပြစ်တွေဒီရှ िख ိုးလိုက်တာလေးနဲ့ဝှက်ချလိုက်တာလေးနဲ့ပဲပျောက်တော့မလားပျောက်ရမလားအမေပု္ပ္ပာကရှိလာပြန်နော်အမှန်ကတော့ဟိုသိငယ်တဲ့ကာယကံဝစီကံမနောကံမျိုးကတော့ပါပါမလဲပါပြောက်သွားနေတယ်အကျိုးသူတော့အကျိုးမပြီးပဲနဲ့ကုသိုလ်ကောင်းမှုကများတော့ကုသိုလ်ကောင်းမှုကအကျိုးပေးသွားတယ်ကြီးကျယ်တဲ့ကာယကံစီကံမနောကံကတော့တကယ်ကတော့မပြောက်နိုင်ပါဘူးအတခါတခါကျတော့ဘယ်လိုရှိတဲ့တလုံးဆိုတော့သီလရှိတဲ့ပုဂ္ဂိုလ်ဆရာသမားတို့ကိုစိတ်ထဲကပြင်းမှန်းမိတာလေးတွေရှိတယ်သို့မဟုတ်ဝေဘံပြောဆိုမိတာလေးတွေရှိတတ်တယ်ပေါ့လေအဲ့ဒီလိုအပြစ်မျိုးလေးတွေရှိထားတဲ့အခါမှာအဲ့လိုအပြစ်မျိုးပျောက်အောင်ကတော့ခုလိုတောင်းပန်ရင်ရတယ်တဲ့တကယ်ပြင်းမှားထားတဲ့ပုဂ္ဂိုလ်ရှိတယ်ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ရှိထံသွားပြီးတော့ဒါတောင်းပန်ရတာပေါ့အကယ်၍အဲ့ဒီပုဂ္ဂိုလ်ကပြန်သေးသွားပြီပြန်တော်မူသွားပြီဆိုရင်လည်းပဲသင်္ကြန်ရှိရင်သင်္ကြန်သွားပြီးတော့တောင်းပန်ရတယ်အဲ့ဒီလိုမှမရှိတော့ဘူးဆိုရင်လည်းပဲမြတ်စွာဘုရားအသင်းတော်ရှိမှပဲဖြစ်ဖြစ်ဆရာတခြားဆရာသမားတူဦးရှိမှဖြစ်ဖြစ်ဒါတောင်းပန်ရတာပေါ့ဒီလိုမှမဟုတ်ဘူးဆိုရင်မိမိဘာသာမိမိတယောက်တည်းပဲတကယ်ယူယူသားသားစိတ်နဲ့ပေါ့လေတောင်းပန်ရင်အဲ့ဒီလိုဟိုတိတ်တိဖွဲ့ပဲဆိုတော့အဲ့လိုကာယကံစီကံမနောကံအပြစ်ကတော့ပြေပြောက်နိုင်ပါတယ်တဲ့နော်ကြီးကျယ်တဲ့ကာယကံစီကံမနောကံဆိုတာကတော့မပြေပြောက်နိုင်ပါဘူးဟာဒါကမှလို့အဲဖျားရှိခိုးတဲ့ခါမှာတော့ဒီအားထည့်ပြီးတော့ဆိုလေးဆိုထားကရှိနေကြတာအဲဒါကြောင့်မို့အပြစ်ခတ်သိမ်းပပျောက်ငြိမ့်ဖို့ရာနော်ကတော့တယ်ဆိုတဲ့ခါမှာအဲပြောက်နိုင်တဲ့အပြစ်ဆိုရပါတယ်အဲဒီပြောက်နိုင်တော့တဲ့အပြစ်ကြောက်ပါစေခြင်းအကျိုးငါဆိုရှ िख ိုးပါတယ်လို့ဒီလိုပဲအဓိပ္ပာယ်ယူရမ
အဲ့ဒီနောက်တစ်ခုကတော့ဗါတော့အသက်ရှည်စွာအနာမေ့ရေးရံပေးကင်းညောင်းကောင်းမှုမင်္ဂလာဖြစ်ပါစေခြင်းအကျိုးငှာတကယ်လို့ကိုကကာယကောင်းစီကမနောကနဲ့ပြမတာတာမရှိဘူးနော်အဲ့ဆိုမရှိတဲ့ပုဂ္ဂိုလ်ကရောဟိုကမလို့ရတော့ဘူးလားမကြော့ရတော့ဘူးလားဒီကြော့ရတာဟာအပြစ်ရှိမှပဲဒီအပြစ်ဒီပြောက်အောင်ကြော့ရမှာလားလို့မေးစရာရှိတယ်ဒါကြောင့်မို့အပြစ်ရှိရင်လည်းပြောက်အပြစ်မရှိရင်လည်းပဲအသက်ရှည်စွာအနာမေ့ရေးရံပေးကင်းညောင်းကောင်းမှုမင်္ဂလာဖြစ်ပါစေခြင်းအကျိုးငှာကောင်းမှုမင်္ဂလာဆိုတော့ဒီနေရာမှာဘုရားတရားတန်ခါဆရာမိဘကိုအယူအသေးပြုတဲ့ကောင်းမှုမင်္ဂလာကတော့လည်းကောင်းမှုမင်္ဂလာအဲ့ဒီအယူအသေးပြုတဲ့ကောင်းမှုမင်္ဂလာကိုလုပ်ရင်အသက်ရှည်ခြင်းနော်အစင်းလှခြင်းချမ်းသာများခြင်းခွန်အားကြီးခြင်းဆိုတဲ့အကျိုးတရားတွေကိုရနိုင်တယ်လို့မြတ်စွာဘုရားဓမ္မပဒမှာဟောထားတာရှိတယ်အဲ့ဒါကြောင့်မို့အခုလည်းပဲအသက်ရှည်ဖို့ရန်နော်ကောင်းမှုမင်္ဂလာအနာမေ့ရေယောဂကင်းဖို့ရာကောင်းမှုမင်္ဂလာရံပိကင်းညောင်းဘေးရန်ကင်းဖို့ရာကောင်းမှုမင်္ဂလာဒီကောင်းမှုမင်္ဂလာဖြစ်ပါစေခြင်းအကျိုးမှာလည်းပဲမြတ်စွာဘုရားတရားတန်ခါဆိုတဲ့ယရနာ၃ပါးဆရာမိဘတို့ကိုကတော့ပါတယ်လို့ဒီလိုဆုလို့တယ်ဒါကြောင့်ဒီနေ့မှာရည်ရွယ်ချက်2မျိုးရှိတယ်ပထမ1မျိုးကပါတော့အပြစ်နော်ကြောက်တယ်တမယအပြစ်ကြောက်ပါစေခြင်းအကျိုးမှာဒုတိယ1မျိုးကပါတော့ကုသိုလ်မင်္ဂလာဖြစ်ပါစေခြင်းအကျိုးမှာအဲဒီအကျိုးနှမျိုးကိုရည်ရွယ်ပြီးတော့ရှ िख ိုးပါတယ်ကောင်းမှုမင်္ဂလာဖြစ်ပါစေခြင်းအကျိုးမှာဖရာယတနာတရားယတနာသံဃာယတနာဓိဟုသောယတနာများ၃ပါးတို့ကိုဖရာကိုလည်းပဲယတနာလို့ခေါ်တယ်တရားကိုလည်းပဲယတနာလို့ခေါ်တယ်သံဃာကိုလည်းပဲယတနာလို့ခေါ်တယ်ယတနာဆိုတော့ဘာတော့ဟမ်ယတနာဆိုတော့ဘာယတနာဆိုတဲ့သကလုံးရဲ့အဓိပ္ပာယ်ကိုကျမ်းဂန်ဒီမှာကတော့အဓိပ္ပာယ်အမျိုးမျိုးနဲ့ဖွင့်ပြထားတာရှိတယ်နော်အယုအသေးပြုတ်တိုက်တဲ့ဟာကိုလည်းပဲအဲတော့အဲလေနှစ်တက်မြန်လို့အပ်တဲ့ပစ္စည်းမျိုးကိုလည်းပဲယတနာလို့ခေါ်တယ်တဲ့ပြီးတော့အဖိုးတန်တာကိုလည်းပဲယတနာလို့ခေါ်တယ်ဒါတော့မှန်တယ်ပေါ့နော်ယရဏဆိုရင်အဖိုးတန်တာပေါ့အကြောင်းမြတ်ယရဏတွေဆိုရင်အဲဘာခေါ်လဲပြီးတန်ပရမယတွေပေါ့ဆိုတာကြားဘူးတယ်မလားနော်အဖိုးမျိုးမပြတ်တယ်မပြတ်နိုင်အောင်တန်ဖို့ရှိတယ်အဲ့လိုအဖိုးတန်တဲ့အဲပစ္စည်းဝတ္ထုမျိုးကိုလည်းပဲယရဏလို့ခေါ်တယ်အတုမရှိတဲ့ပစ္စည်းမျိုးကိုလည်းပဲယရဏလို့ခေါ်တယ်အဲသူနဲ့တူတဲ့ပစ္စည်းမျိုးမရှိဘူးပေါ့လေနော်ပြီးတော့မြင်ရခဲတာတွေ့ရကြုံရခဲတဲ့ပစ္စည်းမျိုးကိုလည်းပဲယတနာလို့ခေါ်တယ်ပြီးတော့ဒီမြင့်မြတ်တဲ့ပုဂ္ဂိုလ်တွေသုံးဆွဲတဲ့ဝိတုပစ္စည်းတွေကိုလည်းပဲယတနာလို့ခေါ်တယ်အခုဖရာယတနာတရားယတနာသံဃာယတနာဆိုတဲ့ယတနာသုံးပါးဟာခုနပြောခဲ့တဲ့အဓိပ္ပာယ်နဲ့အကုန်လုံးဟပ်မိပါတယ်အယုဒီပြုတ်တဲ့ကျနော်ဖရာတရားသံဃာဆိုတာအယုတည်တိုက်တဲ့လေးစားတိုက်တဲ့မြန်နှုတ်တိုက်တဲ့ပူဇော်တိုက်တဲ့အဲဒီကုံနေနဲ့ပြည်စုံတဲ့ဘုရားတရားသံဃာယတနာသုံးပါးအဖို့တန်တယ်ဆိုတော့တန်ဖို့မပြတ်နိုင်ဘူးပေါ့ဘုရားတရားသံဃာဆိုတဲ့ယတနာသုံးပါးဟာဘလောက်တာတန်ဖို့ရှိပါတယ်လို့ဘယ်လို့မှပြတ်လို့မရအောင်ဆိုတော့အတုမရှိဘူးတဲ့နော်လောကမှာမြတ်စွာဘုရားဟာလူသားစင်စစ်ဖြစ်တော်လည်းပဲရှိရှိသမျှတတ္တဝါနတ်တိဗြဟ္မာတိတဲ့တွဲပူပြီးတော့မြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်တော်မူတယ်မြတ်စွာဘုရားနဲ့အတူဆိုတာမရှိဘူးတဲ့ဒီလိုမြတ်စွာဘုရားနဲ့အတူမရှိဘူးဆိုတာနောက်ကျမှဟိုပုဂ္ဂိုလ်တပည့်တွေယဟန်တွေကပြောတဲ့စကားမဟုတ်ဘူးမြတ်စွာဘုရားကိုယ်တော်တိုင်ဒီစကားကိုမင်ကြားခဲ့တယ်မြတ်စွာဘုရားကိုယ်တော်တိုင်ဟိုဥပကဆိုတဲ့ယဟန်တက္ကသိုလ်ကြီးနဲ့တွေ့တဲ့အခါမှာပြောပြန်ပြောတယ်ပြန်ပြီးတော့ဖြေတဲ့အခါကျတော့ငါမှာအတူပုပ်ကူဆိုတာမရှိဘူးဆိုတော့ရဲရဲတော့ပြောကြတော့မူခဲ့နော်ဒါကြောင့်မို့မြတ်စွာဘုရားဆိုတာလောကမှာအတူမရှိဘူးမြတ်စွာဘုရားဟောတော်မူထားတဲ့တရားဆိုတာရောတဲ့မြတ်စွာဘုရားဟောတော်မူထားတဲ့တရားနဲ့တူတဲ့တရားများရောလောကမှာရှိရလားတဲ့ဟိုလွန်ခဲ့တဲ့ဘက်ကပြောခဲ့တဲ့ပဋိစ္စသမုပ္ပါဒ်တရားမျိုးနော်နောက်လဲအခွင့်အရေးပြောမဲ့ပဋ္ဌာန်းဆိုတဲ့တရားမျိုးတခြားဘာသာဘယ်မှာရှိနိုင်လဲဘယ်မှာမှမရှိနိုင်ဘူးသူနဲ့တူတယ်တရားရလို့မရှိဘူးเนา
ပြီးတော့တွေးရခဲ့တယ်မြင်ရခဲ့တယ်ကြုံရခဲ့တယ်မြတ်စွာဘုရားကိုအခုခေတ်မှာတော့တွေ့ကြုံမြင်နေကြတော့မြတ်စွာဘုရားတွေ့ရကြုံဖို့ဟာမခဲရင်ဘူးလို့ပဲဒါထင်နေကြတယ်ဘုရားသင်းတူပဲဆိုတော့အခုကြောက်မှာဘုရားသင်းတူရှိတယ်မိဘတို့အိမ်မှာလည်းဘုရားသင်းတူရှိတယ်ဒါမခဲရင်ဘူးလို့ဒီလိုထင်တယ်ဒါမှလို့ဘုရားတဆူတဆူဟာနော်တခါတခါမှသာကဘာမှာပေါ်ပေါက်တယ်ဖယားမပွင့်နဲ့လုံးဝမပွင့်နဲ့ကဘာပေါင်းလည်းပဲများစွာရှိတယ်အဲ့တော့ဖယားတဆူတဆူဖြစ်ဖို့ရာပါရမီဘယ်လောက်ဖြည့်ရလဲအ ਨੇ ဆုံးဘယ်လောက်လဲ
၄
အသင်ချီနဲ့ကဘာပေါင်း3သိန်းနဲ့နော်၄အသင်ချီနဲ့ကဘာပေါင်း3သိန်းဆိုတာကဘာပေါင်း၄အသင်ချီနဲ့3သိန်းလို့ဒီလိုဆိုလို့တချို့ဘုရားကြတော့အဲ့ဒီတည်းပို့ပြီးတော့ပါရမီဖြည့်ရတယ်ဘယ်လောက်လဲ
8
အသင်ချီနဲ့ကဘာပေါင်း3သိန်းတဲ့တချို့ဘုရားကြတော့16အသင်ချီနဲ့ကဘာပေါင်း3သိန်းတဲ့နော်အဲ့ဒါလောက်ကြာအောင်ပါရမီဖြည့်ပြီးမှဘုရားဖြည့်ရတာအဲ့တော့ဘုရားတဆုတဆုဖြည့်ဖို့ကအချိန်အကြာကြီးအကြာကြီးပါရမီဖြည့်ရတယ်ဆိုတော့ဘယ်လိုလုပ်ပြီးတော့ဘုရားကြီးခဏခဏတွေ့နိုင်မလဲနော်အခုဘဒ္ဒကဘာမှာဘုရားပန်းနဲ့ဆုပွင့်ခဲ့ပြီးပြီလေလေးလူပွင့်ခဲ့ပြီနော်နောက်ထပ်တစုပွင့်အောင်မယ်လို့ဆိုတယ်အဲ့တော့ဗဒ္ဒကဘာဆိုတဲ့ကဘာဆိုတာနှစ်အပြင်ဘယ်လောက်ကြာတယ်လို့ကမပြောနိုင်တော့အောင်ကြာတဲ့အချိန်တားရှိအဲ့ဒီဗဒ္ဒကဘာမှာအခုလေးလူသာပွင့်တယ်ပွင့်ခဲ့သေးတယ်နောက်တစုပွင့်အောင်မယ်ဆိုတော့ငါးလူလည်းပဲပွင့်ပြီးရင်ဒီကဘာကြီးပြက်တယ်ဆိုတော့ဘုရားတစုပွင့်ဖို့အလွန်ခဲရင်နဲ့အဲ့ဒီဘုရားပွင့်ဘုရားတဆူပွင့်နေတဲ့အခါမှာတော့လည်းပဲကိုကဘုရားကိုတွေ့ရကြုံရဖို့အလွန်တရာခဲရင်အဲ့ဒါအခုမြတ်စွာဘုရားပြိဋိဘံပြုတ်သွားပြီးပေမဲ့လို့မြတ်စွာဘုရားရဲ့တရားတော်တွေကရှိနေတယ်တပည့်သားတန်ခါတော်တွေကရှိနေတယ်အဲ့တော့မြတ်စွာဘုရားကပြိဋိဘံပြုတ်ကန်ဒီမှာငါပြိဋိဘံပြုတ်ပြီးရင်ငါဟောထားခဲ့တဲ့တရားတွေဟာသင်တို့အတွက်ဆရာဖြစ်နေတယ်လို့ဒီလိုဟောထားခဲ့တယ်ဒါကြောင့်မို့မြတ်စွာဘုရားကပြိဋိဘံပြုကံဤမှာဘယ်ယဟန်ဟာငါ့နေရာယူစေလို့ဒီလိုလွှဲတော်တာမျိုးမရှိဘူး။အရှင်အာနန္ဒာကအဲ့လိုလွှဲလို့မလားလို့သူကမျောလင့်ပြီးတော့နေခဲ့တယ်။မြတ်စွာဘုရားကိုရှောက်တဲ့ခါမှာမြတ်စွာဘုရားကငါမှာဒီလိုဆွဲလန်းဟိုတပည့်တပန်းပေါ်ဆွဲလန်းတာမျိုးဘာမှမရှိဘူး။အဲ့လိုမရှိတဲ့အတွက်ကြောင့်မို့ငါအနေနဲ့ဘသူဟိုငါယာရီယူရစ်ဆိုတာမျိုးမပြောဘူးလေ။အဲ့တော့ငါတင်ကြထားတဲ့တရားတွေဟာငါတည်သွားတဲ့အခါမှာတင်တို့ရဲ့ဆရာဖြစ်နေတယ်လို့ဒီလိုမြတ်စွာဘုရားကမိန့်တော်တယ်။အဲဒါကြောင့်မို့မြတ်စွာဘုရားပြိဋိဘံမှာပြုပြီးတဲ့နောက်ဟိုဘုရားနေရာမှာဆက်ခံတဲ့ပုဂ္ဂိုလ်လို့မရှိခဲ့ဘူး။မြတ်စွာဘုရားမရှိတော့ပေမဲ့လို့မြတ်စွာဘုရားဟောတော်မူထားတဲ့တရားတွေကရှိနေတယ်။အဲမြတ်စွာဘုရားဟောတော်မူထားတဲ့တရားတွေရှိနေရင်မြတ်စွာဘုရားတတ်တော်ထင်ရှားရှိသလိုပဲအဲဘုရားနဲ့တွေ့နေရတယ်လို့ဒီလိုပဲယူဆရမယ်။နော်ဒါကြောင့်မို့အခုလက်နေဒီအခုရှိတဲ့ဒကာတော်မတွေအနေနဲ့မြတ်စွာဘုရားနဲ့တွေ့နေတယ်လို့ပဲဆိုရတယ်။ဒါအလွန်ခဲခဲရင်ရင်တွေ့တာ။မိမိကလည်းပဲလူဘဝရပါအောင်မှလူဘဝရပြီးတော့လည်းပဲအဲတာမာဒိဋ္ဌိဆိုတဲ့ဗုဒ္ဓဘာသာဖြစ်ပါအောင်မှနော်အမျိုးမျိုးကြုံခဲ့တယ်ပေါ့လေ။အဲ့လိုတွေ့ရမြင်ရခဲ့တဲ့အတွက်ကြောင့်မို့ဘုရားတရားတန်ခါကိုယတနာလို့ဒီလိုခေါ်တယ်ပြီးတော့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေသုံးဆောင်တယ်ဆိုတာကတော့အရိယာအစရှိတဲ့သူတော်ကောင်းတွေဒီသူတော်ကောင်းတွေမြတ်စွာဘုရားကိုစိတ်ကတဲ့ကိုယ်ခွဲတဲ့မြတ်စွာဘုရားရဲ့တရားတော်တွေကိုလိုက်နာတယ်ကျင့်ကြံတယ်အားထုတ်တယ်အဲ့ဒီလိုကျင့်ကြံအားထုတ်တာနော်မြတ်စွာဘုရားကိုဒီအကျင့်ဖြင့်ပူဇော်တာဒါကိုပဲသုံးဆောင်တယ်လို့ဒါသုံးရတာပေါ့အသုံးပြုတယ်လို့သုံးရတာအဲ့တော့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေအသုံးပြုတဲ့ပစ္စည်းကိုယတနာလို့ခေါ်သလိုပဲအရိယာစိုက်ရှိတဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေသီကကိုးကွယ်တဲ့နော်အဲကျင့်ကြံအားထုတ်တဲ့တရားဒီအဲ့ဒီဖယားတရားတန်ခါယတနာ၃ပါးကိုယတနာလို့ဒီလိုခေါ်တယ်ဒါကြောင့်မို့ဖယားယတနာတရားယတနာတန်ခါယတနာဒီဟုသောယတနာပြန်၃ပါးတို့ကိုအယူအသေးအလေးအမြတ်လက်အုပ်မိုး၍နော်ယူယူတီတီရှိခိုးပါတယ်ရှိခိုးတယ်ဆိုတာယူသေးလို့ရှိခိုးတာပေါ့ မယူသေးရင်ရှိမခိုးဘူးနော်ဒါကြောင့်ရှိခိုးတဲ့ခါမှာယူယူသေးသေးလေးလေးသာသာရှိခိုးမိဖို့အရေးကြီးတယ်တခါတခါကျတော့ပို့ပို့ဆတာလောက်တက်ပြတယ်ဝှစ်ချတာလဲတောင်အောင်ယုံလေးဝှစ်ချသွားလိုက်ကြတယ်နော်အဲ့လိုမျိုးမဖြစ်စေနဲ့ဘုရားတရားတန်ခါကိုရှိခိုးပြီးဥချပြီးဆိုရင်တော့ခုနပြောတဲ့တည်ရင်၅ပါးနဲ့ယူယူသေးသေးဥချဖို့ဒါအရေးကြီးတယ်အယူသေးအလေးအများလေးလေးမြတ်မြတ်ပေါ့လေစိတ်ထဲမှာလေးစားတဲ့စိတ်နဲ့လက်အုပ်မိုး၍ဆိုတာတော့ဒါတချို့လဲလက်စုံမိုး၍လို့ဒီလိုလဲရှိတယ်ထားပါတော့ဘယ်လိုပဲဖြစ်ဖြစ်ဒါကတော့ရတယ်လက်စုံမဖြစ်လက်စုံဆိုတော့လက်တစ်ခုအစုံပေါ့လေလက်အုပ်မိုး၍ဆိုတော့ဒီဟိုနှစ်ဖူးပေါ်မှာမုတ်ဒီလိုလက်တင်ထားတာဟုတ်ဒါလက်အုပ်မိုး၍ရှိခိုးပူဇော်နော်ဖူးမြော်မှန်လျော့သိကောင်းနေတာဖူးမြော်တယ်မြတ်စွာဘုရားကိုကြည့်တယ်မြင်တယ်ပေါ့လေဒါဖူးမြော်မှန်စျော့ကတော့ပါဤကတော့တဲ့ခါမှာစိတ္တမြတ်မာမာနာတွေကိုအလုံးချပြီးတော့ကတော့ပါတယ်တဲ့ဒါသိမ့်မှန်တယ်ပုဂ္ဂိုလ်တယောက်ကိုကဝှ့ချတယ်ဥချတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့ကိုယ်မှမှန်ရှိသေးရလားမှန်မရှိဘူးမှန်ရှိနေရင်ဥမချနိုင်ဘူးဖရာပဲဖြစ်ဖြစ်ဘုရုပဲဖြစ်ဖြစ်ပေါ့လေကိုကမှန်ရှိနေမယ်ဆိုရင်ဥမချနိုင်ဘူးအဲ့ဥချတယ်ဆိုတဲ့ကမိမိမှာဒီမာမာနာတွေကျင်းစင်သွားပြီဒါကြောင့်မို့မန်လျှော့ကတော့ပါဤဒီမန်ကိုငါပဲဆိုတဲ့ထင်ခဲ့တဲ့မန်ပေါ့လေဒီမန်ကိုမာမာနာကိုချပြီးတော့ကတော့ပါတယ်လို့ဒီလိုဆိုလိုတယ်တဲ့ဒါကြောင့်မို့ဒီမြတ်စွာဘုရားကိုဥချတာနဲ့ပဲကုသိုလ်ရတယ်ဆိုတာဒါတွေပဲနော်ဥချနေတဲ့အချိန်ကလေးမှာမြတ်စွာဘုရားပေါ်မှာယူသေးတဲ့စိတ်လေးစားတဲ့စိတ်အမြတ်နိုးတဲ့စိတ်ပူဇော်တဲ့စိတ်ဒါကုသိုလ်စိတ်တွေဖြစ်နေတယ်အဲ့လိုရှိခိုးပူဇော်ဖူးမြော်ဒီဝှ့ချနေတဲ့အခါမှာကိုယ်မှာမာမာနာဆိုတာမရှိဘူးမာမာနာရှိရင်ဥချလို့ပဲမရဘူးအဲဒါကြောင့်မာမာနာကင်းတယ်အကုသိုလ်လည်းပဲကင်းနေတယ်အဲ့ဒီလိုရှိခိုးကြော့တဲ့အခါမှာဒီအထက်ကပြောခဲ့တဲ့အသက်ရှိစွာအနာမယိယံပိကင်းညောကောင်းမှုမင်္ဂလာတွေကိုယ်မှာဖြစ်နေတယ်ကောင်းပြီအဲ့တော့ဒါကဘုရားတရားတန်ခါယရဏ၃ပါးကိုကြော့တာအဲ့တော့ဆရာတော်တွေလည်းရှိနေပြီဆရာတော်တွေကိုလည်းဖရာတရားတန်ခါနဲ့အတူတူကတော့တဲ့အခါကျတော့ဘာထက်ဆိုတယ်လဲဆိုတော့ယရဏမြတ်၃ပါးရဲ့နောက်ကဆရာသမားဆိုတာဘာထက်ဆိုဖရာယရဏတရားယရဏတန်ခါယရဏဒီဟုသောယရဏမြတ်၃ပါးဆရာသမားတို့ကိုအယောသေးအလေးမြတ်ရှေ့သွားပေါ့လေအကယ်၍ကိုကမိဘကိုကတော့မယ်ဆိုရင်လည်းပဲနော်ယရဏမြတ်၃ပါးအဲမိဘနှစ်ပါးတို့ကိုဒီလိုထည့်ဆိုရမှာပေါ့အဖိုးဖွားကိုကကြော့တယ်ဆိုရင်လည်းအဖိုးဖွားတို့ကိုဒါဒီနေရာလေးမှာကိုကြော့တဲ့ပုဂ္ဂိုလ်ကိုထည့်ပြီးတော့ဆုံသွားရမှာအဲရှိကတော့ဘုရားတရားတန်ခါတော့ပါပါပြီပေါ့လေဘုရားတရားတန်ခါနဲ့အတူတူကနော်ကြော့ပါတယ်ဆိုတဲ့အတိတ်ပဲအဲ့လိုကြော့လိုက်တဲ့အခါကျတော့ဟိုဘုန်းကြီးဘုန်းကြီးကိုကြော့တဲ့အခါကျတော့ဒါပြီးတဲ့အခါကျတော့ဘုန်းကြီးကဆူပေးတယ်။အဲတချို့ကတော့လည်းပဲဟိုနောက်အပိုက်ပါဆူပြီးလို့ဆုံးမှဆူပေးတယ်။ဒါကတော့အမျိုးမျိုးပဲ။အဲသူယုတ်တိကြည့်ရရင်တော့ကိုဟိုနောက်အပိုက်ဆူတောင်းတဲ့အပိုက်ကကို့ဖာကိုဖယားရှိခိုးတဲ့အခါမှာဆူဖို့ပဲရှိတယ်။အဲအကယ်၍ဆရာတော်တန်ဃာတော်ရေရှိမှကိုကသီလယူတယ်ဆိုရင်ကြော့တယ်သီလခံယူတော့မယ်ဆိုရင်တော့ဖူးမြော်မှလည်းကတော့ပါရှင်ဘုရားဆိုရင်လားပြီးတယ်အဲ့ဒီခါမှာဆရာတော်ကဆူပေးမယ်အဲ့ဒါဆူပေးတဲ့ခါတာမှလည်းပဲဟိုဆူပေးတဲ့ပုဂ္ဂိုလ်ရဲ့အဝိဇ္ဇံအလိုက်ပေါ့လေနော်ဆူပေးအရှိကြီးဆူပေးတဲ့ဆရာတော်လည်းရှိမယ်တူတူဆူပေးတဲ့ဆရာတော်လည်းရှိမယ်ရန်ကုန်မှာဆရာတော်ကြီးတစ်ပါးရှိတယ်တဲ့အဲ့ဒီဆရာတော်ကြီးဆူပေးရင်45မိနစ်လောက်ကြာတယ်ညာတချို့ကြတော့လည်းပဲအဲတောင်းလဲဆိုနေပြည့်သေးသေးတော့တူတူလေးပဲပေးလိုက်တော့လို့ပေါ့နော်အဲ့ဒီဆူပေးတာနဲ့ပတ်သက်ပြီးတော့လည်းပဲဒီအခုဒီယရဏဂုံကြီးဆိုတဲ့ကျမ်းစာမှာဟိုဆရာတော်ဟိုတောင်မြို့ဆရာတော်လို့ခေါ်တယ်ဆရာတော်အရှင်ဇဏကပြိဝန္တရေးထားတာလေးရှိတယ်နော်ဆူပေးတယ်ရမရကိုပထမစဉ်းစားသင့်ဤတဲ့ဟဲ့ဘုန်းကြီးကတော့ဆူပေးပြီဆိုတော့ဟာဟိုဆူပေးတဲ့ခါမှာလည်းဘုန်းကြီးကအမျိုးမျိုး အများကြီးလည်းပဲထည့်ပြီးပေးရင်ပေးမယ်ပေါ့လေနော်ဘယ်လိုလဲဆိုဆိုပေါ့လေအဲ့လိုရှိကိုပူဇော်ဘုမြန်မာလည်းကတော့တော့ကောင်းမကသိနာတော့ကြောင့်စာတိဖြစ်ပေါ့လေဆိုသွားမယ်အဲ့လိုဆူပေးတဲ့ခံမှာလည်းဆူပေးတဲ့ရမရပထမစဉ်းစားသင့်ဤအဲ့တော့ဇတ်တော်တွေထဲမှာရှင်ပိစေကဗုဒ္ဓရည်နဲ့တွေ့လို့ဒါလုံးတစ်ခုလှူပြီးတော့ဆူတောင်းတဲ့အခါမျိုးရှိတယ်နော်အဲ့လိုဆူတောင်းတဲ့အခါကျတော့ရှင်ပိစေကဗုဒ္ဓကဘာပြောလဲတောင်းတာနဲ့ပြည့်စုံစေနော်တောင်းတဲ့ဆုနဲ့ပြည့်စေလို့ဒါလေးတူတူလေးဆိုတော့တယ်ဟိုအိသိတံပဋိတံတုံရှံခိဗ္ဗမေဝသမိစတုတပ်ပိပူရင်တုသင်္ကပ္ပသံတော်ပါဏရတောယထာဒါလေးပဲဒီကလာလေးတစ်ပုဒ်ဆိုပြီးသွားပြီဒါသုစုပေးတာဘယ်လောက်ကြာလဲစက္ကန့်20လောက်ကြာချင်းကြာနော်အဲ့တော့မင်းတောင်းတဲ့အတိုင်းပြည့်စေပေါ့အဲ့တော့ဆုတောင်းတဲ့ပုဂ္ဂိုလ်ကလည်းဘယ်လိုဆုတောင်းတတ်တော့ဆိုရင်အရှင်ဖျားသိထားတဲ့တရားကိုတပည့်တော်သိရပါလို့ဤဒီလိုဆုတောင်းတတ်တာများဟိုအပြည့်ကျင်းတဲ့ဆုတောင်းမျိုးဖြစ်ရင်ပေါ့လေအဲတောင်းတဲ့ဆုနဲ့ပြည့်စေလို့ဒီလိုတူတူလေးပြလိုက်တာအဲဒါဆုပေးတဲ့ဘုန်းကြီးကဘလောက်ပဲပြီးနေနေတဲ့ကိုကအဲ့ဒီဆုရနေလောက်တဲ့အကျင့်မျိုးကိုမကျင့်ရင်မရပါဘူးတဲ့နော်မိမိတောင်းတဲ့ဆုနဲ့ထိုက်တန်အောင်အပယ်လေးပါးစသည်ဖြင့်လွတ်အောင်ဒုတိယကိုရှောင်ကျင်၍သူစီရကုသိုလ်ပုံညာကြည့်ရဝိတုကုသိုလ်များကိုပြုမှတ်တာတဲ့ဆူတောင်းအားလျော်စွာအကျိုးရနိုင်သည်တဲ့ဒါကြောင့်မို့ဆူတောင်းနေရင်တော့အကျိုးတော့မရဘူးဆိုတော့ဒါမှတ်ထားရမယ်နော်ပြီးတော့ဘုန်းကြီးပေးတယ်လည်းအကျိုးမရဘူးဘုန်းကြီးကဘယ်တော့သူပေးနေနေသူကိုယ်တော်မှဒီဘုန်းကြီးဆုရရရှိမရမှာသူများပေးရတာဒါကြောင့်မို့အဲဆူတောင်းတိုင်းဆူပေးတိုင်းရခြင်းမှရတယ်ဆိုတာဟိုဒါမှတ်ထားရမယ်အဲ့တင်ဆရာတော်ဆက်ရည်ရဲ့အကယ်၍ဆူတောင်းတိုင်းဆူပေးတိုင်းရမည်ဆိုလျင်တဲ့ရှင်ရှိဘုရားတို့၌လည်းတောင်းဘူးလှပြီးတာမကယခုဘုရား၌ယုံကြည်လောက်သောဘုရားတကာအကြောင်းမှလူဝင်စားသူမှလည်းလွန်ခဲ့သောဘုရားကအကျဉ်းရာထောင်မကဆူတောင်းခဲ့လာပြီဖြစ်၏ဆူတောင်းအားလျော်စွာယခုဘုရားနှင့်ကျေဝါချမ်းသာသောရွှေတထည်တွေဖြစ်နေပွဲရှိသည့်အပြင်တဲ့ယနေ့နေ့ဘာဆိုသလိုမဲ့ဖို့နိဗ္ဗာန်ကိုအလင်းအမြန်ရသူတွေဖြစ်ပေရာ၏တို့ရတွင်ယခုကထိုးထုတ်ဖြစ်သူကိုမတွေ့မြင်မကြားသိရပါတကားတဲ့နော်ဒါကြောင့်မို့ဆူတောင်းလဲဆူပေးတိုင်းကတော့ရတာမဟုတ်ပါဘူးတဲ့ဒါပေမဲ့လို့မိမိကုသိုလ်ကောင်းမှုပြုပြင်တော့လည်းမိမိလိုချင်တဲ့ဆုကိုတော့ဒီလိုပဲတောင်းလာတော့ထုံးလာမှာပဲဒါအပြစ်မရှိဘူးပေါ့လေနော်ပေးတဲ့ပုဂ္ဂိုလ်ကလည်းဘာလဲဆိုရင်ဆိုတော့သင်တို့ဖရာတရားတန်ကကိုရှိခိုးပေါ်ရပြီတယ်ဒါကြောင့်မို့သင်တို့ဒီဆုတွေရပါသေးဆိုပြီးတော့သူစေတနာပေါ့လေနော်ဘုန်းကြီးကလည်းသူစေတနာကိုဖော်ပြတဲ့အနေနဲ့ဆုပေးတယ်လို့ဒီလိုပဲမှတ်ဖို့ရှိပါတယ်အဲဘုန်းကြီးကဆုတူတူလေးပေးလို့ငါတို့ကဆုနည်းနည်းလေးရတော့မှာပဲနော်ဟာဘုန်းကြီးကအရှိကြီးဆုပေးငါတို့ဆုတွေအများကြီးရတော့မှာပဲလို့ဒီလိုတော့မှတ်ကြတယ်ပေါ့အဲဘယ်လိုပဲဖြစ်ဖြစ်အဲခုနပြောလို့တောင်းပြီးတဲ့နောက်လည်းကိုကထိုက်တန်အောင်အဲကြင့်မှတာရနိုင်မယ်ဟုတ်လားဒီလိုဖို့ရင်တော့ရနိုင်ဖို့မရှိဘူးတဲ့ဒါလေးလည်းမှတ်ထားဖို့ကောင်းတယ်ဒါဟိုဇာဥ္ဖတ်ပြောတာကတော့ပို့ပြီးတော့ခိုင်မာအောင်လေးနဲ့အောင်ကိုကပြောတာဟိဟိုဒီဆရာတော်တွေကိုယ်တိုင်ကဒီလိုမိန့်သွားတယ်ဆိုတာဒါသိကြတယ်လို့ကောင်းပြီအဲ့တော့အခုအဲ့လိုဘူးမြော်မှန်လျောက်ကတော့ဗိုင်းအရှင်ဖရာလို့ဆိုပြီးတဲ့နောက်ဘုန်းကြီးကဆုပေးတယ်ဆိုတော့ဘုန်းကြီးမရှိဘူးကိုဖါကိုဖရာရှိခိုးတဲ့အခါကျတော့ရှေ့ဆက်ပြီးတော့ဆိုရမယ်ကတော့ရတော့ဤကောင်းမှုကစေတနာတို့ကြောင့်ရှင်းတော့ကဘယ်နဲ့ဆိုရလဲဟမ်ကတော့ရတော့အကျိုးအားကြောင့်လို့ဆိုဘူးလားအေးတို့လည်းဒီလိုရကြတာပဲနော်ဒါပေမဲ့အဲ့ဒီဟာကြီးကတိတ်ပြီးတော့အဆင်မပြေဘူးတရားကြီးနဲ့ပြောရင်ကတော့ရတော့အကျိုးအားကြောင့်အကျိုးရပါလို့ဤဆိုတော့ဘယ်နဲ့အကျိုးကြောင့်အကျိုးရပါလို့ဤဆိုတော့မဖြစ်နိုင်အကျိုးကြောင့်အကျိုးရပါလို့ဤဒါဖြစ်ရမယ်ဟုတ်တယ်မဟုတ်လားအကျိုးကြောင့်အကျိုးရမှာမဟုတ်နိုင်ဘူးလားနော်ဒါကြောင့်မို့အဲ့ဒီတကားတိတ်ပြီးတော့အဆင်မပြေလောက်ဒါကြောင့်မို့ဒီမဟာကြီးကျတော့ပြင်ထားတဲ့မူမာတော့ကိုကတော့ရတော့ဤကောင်းမှုကစေတနာတို့ကြောင့်ကတော့တဲ့အခါမှာမိမိတန်တာမှာကောင်းမှုဖြစ်တယ်ကောင်းမှုဆိုတာဘာလဲဆိုရင်ဒီကောင်းတဲ့စိတ်ကလေးအဲ့ဒီကောင်းတဲ့စိတ်ကလေးနဲ့တွဲရှင်ပြီးတော့စေတနာဆိုတာဖြစ်တယ်ကောင်းတဲ့စေတနာကုသိုလ်စေတနာဖြစ်တယ်အဲ့ဒီကုသိုလ်စေတနာဆိုတာကကောင်းသောအကျိုးကိုသူကအေကံပေးတဲ့သဘောတရားဖြစ်တယ်။ဒါကြောင့်မို့ ကတော့ရတော့ဤကောင်းမှုကံစေတနာတို့ကြောင့်အခုလိုကြွရတဲ့အတွက်ဖြစ်တဲ့ကောင်းမှုကံစေတနာဤကောင်းမှုကံစေတနာကြောင့်ဒီလိုတို့စတင်ရှင်းသွားမှာနော်အဲ့ဒီမှာဤကတော့ရတော့ဤကောင်းမှုကံစေတနာတို့ကြောင့်အပယ်၄ပါးက၃ပါးစတင်ရှင်းမကောင်းတာတွေပေါ့လေနော်အဲ့ဒီကအခါခါသိင်ကိလို့ငင်းဒီတာဖြစ်ရည်ဒီလိုဆူတောင်းတယ်ဒါလည်းခုနပြောသူပဲဆူတောင်းလဲရတာရတယ်လို့တော့မဟုတ်ဘူးဒါမှလို့ဒီလိုပဲဆူတောင်းရတယ်အဲ့ဒီဟာလေးဒီမှာအပယ်လေးပါးစသည်တစ်ခုချင်းသွားကြရအောင်အပယ်လေးပါတဲ့နော်အပယ်လေးပါဆိုတာတော့သိကြလားအဲငရေတရိသစိတ်တာအတူတကယ်ဆိုတော့အပယ်လေးပါရှိတယ်နော်အပယ်လေးဘုံလို့လည်းခေါ်တယ်ဒါတော့တချို့ကတော့ဘုံသီးခြားမရှိပါဘူးငရေကတော့သူဘုံသီးခြားရှိတယ်လို့ခေါ်တယ်ညီကြီးတွေမှာရှိတယ်လို့ပြောတယ်တရိသဆိုလူတွေနဲ့အတူတူပဲနေတယ်ကျန်တယ်အတူတူပဲပိဋ္ဌာဆိုတာလေလူတွေနဲ့အတူတူပဲပြောကြပါသေးပိဋ္ဌာဆိုတာသေလို့မင်းသားတို့ပိဋ္ဌာလို့အတူတူကျဆိုတာလည်းပဲပိဋ္ဌာအကြီးစားပဲတဲ့ပိဋ္ဌာတစ်မျိုးပဲဆိုပါလေ။အဲသူတို့မှလည်းပဲမျိုးမတောင်ချေလို့ဘာလို့မှနေရတာပေါ့လေ။အေးဒါကြောင့်မို့ဟိုဘုံလို့ပြောရင်မှလို့တကယ်ဘုံကြီးချရှိခြင်းမှရှိတယ်။ကောင်းပြီအပယ်လေးပါနော်ငရေရပထမကျရိစ္ဆာရပိဋ္ဌာရအတူတူကျရငရေကြီးကလည်းရှစ်ဆက်တောင်ရှိတယ်တဲ့။နော်ဒီညီကြီးတဲ့မှာလို့ဆိုတယ်ထားပါတော့။တရိษံကတော့တိပြီ။အဲပြိဋ္ဌာဆိုတာတစေရောမင်းသားတို့တရေရောဘာလို့ညာတို့ပေါ်လို့ကုသခေါ်တဲ့ဘာလို့ဘာခေါ်လဲ။အာတရေတပက်နော်။အဲ့ဒီဟာလေးအားလုံးကိုပြိဋ္ဌာ။ပြိဋ္ဌာဆိုတာကအမှန်ကတော့ဟိုချမ်းသာကင်းနေတဲ့ပုဂ္ဂိုလ်တွေလို့ဆိုလို့ရတယ်။အတူတူကျေဆိုတော့ခုနကပြောလို့ပိဋ္ဌာအကြီးစားတစ်မျိုးပဲတဲ့။ဒါကြောင့်မို့တခါတလေညဖယားဟောတဲ့တုတ်ဒီမှာအပယ်၃မျိုးပဲဟောတာလည်းရှိတယ်။အပယ်၄ပုံမို့ပဲနဲ့အပယ်၃မျိုးတည်းပဲ။အတူတူကျမပါပဲနဲ့ဟောတဲ့နေရာတွေလည်းရှိတယ်။ကောင်းပြီ။အဲ့ဒါကအပယ်၄ပါးနားလည်ပြီဆိုတော့အပယ်လို့ခေါ်တာကတော့ဟိုအပယ်ခံရတာပြောတာမဟုတ်ဘူးနော်။အပါရမှရေးချပါတယ်ဟုတ်လား။ဟိုပယ်မြစ်တဲ့ဆိုရင်အပယ်ကရေးချမပါဘူး။ပြောစာရေးရင်တည်းမြင်ရမြန်မာတတ်ဖို့ရေးရင်အဲ့တော့ပါတော့ရေးချတဲ့ရပ်ပလက်တတ်ထားတဲ့အပယ်ဆိုတာကတော့ပါဠိစကားအပါယဆိုတာကပါအပါယဆိုတာလေခုနပြောတဲ့ချမ်းသာကျင်းနေတယ်လို့ဆိုလို့ဒီပုံကြီးရောက်တဲ့ချမ်းသာမှုမများဘူးပေါ့လေချမ်းသာနည်းနေတယ်အဲ့ဒီပုံမျိုးကိုအပယ်လေးပုံခေါ်တယ်ဆင်းရဲဒုက္ခများတဲ့နေရာလေးပေါ့လေငရဲမှာဆိုတော့ဆင်းရဲဒုက္ခအများကြီးရှိနေတယ်တိရစ္ဆာန်ဆိုရင်တော့ချမ်းသာတဲ့အခါလေးတွေရှိနေဆင်းရဲတဲ့အခါလေးရှိနေသတိဆန်ဆိုရင်အိမ်မွေးတဲ့သတိဆန်တွေမျက်စိတွေကမမြင်ရနဲ့ဟုတ်လားတိုးတဲ့ဘာနေတဲ့သတိဆန်တွေထိအောင်ကြည့်မရအမေရိကန်နိုင်ငံအိမ်မွေးတဲ့သတိဆန်ကတော့တို့အရှိတင်းကလူတွေတဲ့တော့မှချမ်းသာရည်ရှင်နဲ့ဟမ်သူတို့ကံကောင်းတာပေါ့ကံကံအမျိုးမျိုးရှိတာဟုတ်လားအဲ့ဒါရောက်တဲ့ဘေးဆက်သွားလိုက်မှနေကြတော့အဲ့တော့သတိဆန်တွေဆိုရင်နော်အဲတော့ရကသတိဆန်နေထိအောင်မျက်စိတဲကိုမြင်ပါကြည့်လိုက်ရင်သတိဆန်ကတကောင်းတကောင်းစားနာမဟုတ်လားနော်အမြင်တော့သူတို့ဟာဟိုဘာခေါ်လဲအစာရှာပြီးတော့ကြီးတဲ့ကောင်ငယ်တဲ့ကောင်စားနေတာပဲကြီးနိုင်ငယ်ညင်းဆိုတာသတိဆန်ဘဝမှာပိတ်ချင်ကြတယ်အဲဒုက္ခအလုံးရှိသတိဆန်ကိုကြိတ်တာဆိုတဲ့ကောင်နေရာလည်းပဲဒါလည်းစားရမယ်တောက်ရမယ်နဲ့ဆိုနေရံမရှိတန်းကြံမရှိဝှစ်ရံမရှိနေအဲ့လိုဖြစ်နေတဲ့တစီတရေမင်းသာစတယ်ဆိုအတုရကျဆိုတာဒီလိုပဲတချို့တွေများဆိုရင်ရေနားမှာနေပြီးတော့ရေမတော့ရဘူးရေငတ်နေတာလေမြစ်ကြီးတွေ့လို့မြစ်ထဲဆင်းသွားလိုက်တယ်အဲ့ဒီမြစ်ကရေတွေရတာခါနဲ့မီးတွေဖြစ်သွားတယ်သူလည်းဆင်းသွားစားသိဖြစ်ပေါ်တယ်အဲ့ဒီလိုအကုတ္တရဲ့အကျိုးကိုခံစားရလဲအဲ့တခါတလေများဆိုရင်ねဖျားတဆူနဲ့တဆူချမ်းမှာတခါလည်းဘာမှမစားရမတော့ရပဲနဲ့ဒီလိုငတ်နေတဲ့အတူတကယ်လေးရှိတယ်ဒါအပယ်၄ပါးနော်ဒါနောက်တစ်ခုကပါနော်ကတ်၃ပါးတဲ့ဒါအပီးတော့နောက်တွင်ဖုန်းကြီးကိုမမေးရနဲ့ဟုတ်လားကတ်၃ပါးဆိုတော့ဘာလဲပြဘာညာလဲမမေးရနဲ့တခါဒီဖုန်းကြီးကသတိမရရင်အဲ့ဒါတော့ခက်တယ်ဟမ်ဖုန်းကြီးကလည်းမေ့နေအဲ့ဒါကတ်၃ပါးတဲ့ကတ်၃ပါးဆိုတာကတ်ဆိုတာဒါတော့ဗမာစကားပြနေပါပဲဟုတ်လားဘေးအန်ဒရယ်တိတ်ကြုံတာဘေးအန္တရာယ်ကိုကတ်လို့ခေါ်တာပေါ့ဟုတ်အဲဒီကတ်သုံးမှမှာပထမဆုံးပါတော့ယောဂန္တရကအဲ့တော့အမျိုးကြီးကတော့ပြောကြတယ်ပြောပါအစင်အထူးမရှိအောင်ဟုတ်လားရောဂန္တရနော် ယောဂါကဆိုတော့ epidemic ပေါ့ဗမာပြည်မှာဆိုရင်ရှိတော့မှာပါတော့ပလိယောဂါဖြစ်တယ်ဆောင်းနေတယ်တို့မန်းလေးဆိုရင်ဆောင်းနေဆိုရင်ပလိကနှစ်တန်းလိုလိုဖြစ်တယ်ပလိပြည်ပြည်ဆိုရင်ဒီခါလေးလူတွေကတေးရတချို့များဆိုတအိမ်လုံးကုန်တေးတယ်တော့တိတ်ကြောက်စားကောင်းတယ်ဝန်ယောဂါကြောက်ယောဂါဖြစ်ကြတယ်နော်အခုလည်းပဲအဆိုးဆုံးပါတော့ဟို8ဆိုတဲ့ယောဂါဖြစ်နေကြတယ်နော်ဒါတွေကအဲယောဂန္တရကတ်တွေပဲဒါနဲ့လူတွေများစွာပျက်စီးသေးစီရရတယ်ပြီးတော့နောက်တစ်ခုကပါတော့သတ္ထန္တရကနော်ဆိုတာကတော့လက်နဲ့တိုက်ခိုက်တစ်ခုချင်းတတ်ပြပြီးတော့တေးကြရတာအဲ့ဒါသတ္ထန္တရကဒါလည်းပဲဒီကုဒီကဘာကြီးတော့ဖြစ်နေတာပဲလူဆိုးကတတ်တာရှိတယ်စစ်တိုက်ပြီးတော့တတ်ကြတာရှိတယ်ဒါလက်နဲ့တတ်ပြီးတော့တေးရတာပြီးတော့နောက်တစ်ခုပါနော်ဒုဗိခနော်ဒုဗိခံတရကဒါတော့ပါနော်အစံငတ်မှုခေါင်းပါတယ်ဘေးတဲ့ဒီအစံငတ်မှုခေါင်းပါတယ်ဘေးကတော့ဒုဗမာရီတော့ကံကောင်းနေတယ်နော်ဘယ်တော့မှဗမာပြည်မှာဘယ်တော့မှဒီအစံငတ်မှုတဘေးမရှိတော့ဘူးအခုလည်းမရှိပါဘူးကိုကအဲ့ဒါတခါလေးကျတော့သူတို့ကဂုံယူပြီးတော့ပြောရတယ်ဟေ့ဒုနိုင်ငံဆင်းရဲတယ်ဆိုပေမဲ့လို့ဒုနိုင်ငံကစားရရဘယ်တော့မှဟိုမလောက်မငါမရှိဘူးကွာစားကြမရှိတာတို့မရှိဘူးလို့ဆမ်မင်းဆိုတာတို့နိုင်ငံမရှိခဲ့ဘူးလို့အိန္ဒိယတို့ပဲလို့ဆိုကြည့်ပါလားနော်ဒီအစာငတ်ပြီးတော့သေးကိုသေးကိုညားတယ်ဟုတ်လားအာဖရိကတဲ့တို့မှာအဲ့ဒါပါနော်ဒုပိခန္တရကကတ်ကြီး၃ပါးနော်ဒါကိုကတ်ကြီး၃ပါးလို့ခေါ်ရမှာလားကတ်ကြီး၃ပါးကျော်နေနင်းနေပါစေဆိုပြီးတော့ဆုပေးကြတယ်နော်အဲ့ဒါပါတော့ရောဂန္တရကသတ္ထန္တရသတ္ထဆိုတာလက်နဲ့လို့ဆိုလို့နော်သတ္ထန္တရကဒုဗိခန္တရကကတိသုံးပါအဲဆစ်ဖြစ်ပြီဆိုရင်ဒါသတ္ထန္တရကပေါ့တဏ္ဍဒီဘုံတွေအမြောက်တွေနဲ့နော်တိုက်ခိုက်ပြီးတော့တိတ်ကြည့်ပြည့်ရကတိသုံးမှပြီးသွားတယ်ပြောပါတော့ရပ်ပြစ်ဖြစ်ပါအဲရပ်ပြစ်ဖြစ်ပါတော့မှားလိမ့်မယ်နော်ရပ်ပြစ်ဆိုတာပါလဲဆိုရင်အပြစ်ရှိတဲ့အရက်လို့ဒီလိုဆိုလို့လေပတ်ဆောင်မှာရရစ်ပါရဟုတ်လားဟိုပြစ်ထားခဲ့တဲ့ဟာကိုဆိုလို့တော့မဟုတ်ဘူးအဲ့ဒီဟာကရရစ်မပါဘူးဟုတ်လားတားတော့ဆက်လုံးတက်ရိုးရိုးကပြစ်ပယ်တယ်နော်ဆွတ်လွတ်တယ်ဆိုတဲ့အတိအကျရှိတယ်အခုကတားတော့ရရစ်နဲ့ဆက်လုံးတက်တဲ့ရပ်ပြစ်ရှိပါဆိုတော့အပြစ်ရှိတဲ့အရက်လို့ဆိုဒါမှမဟုတ်တကယ်တကယ်တော့အရက်ရလို့မဆိုအရက်မဟုတ်ဘူးတချို့ဟာတွေကအချင်းခါအချင်းအနေကိုပဲသုံးတယ်အဲ့ဒီရပ်ပြစ်ရှိပါကပါလေတဲ့လင်္ကာလေးပြစ်ထားမှမှတ်မိမယ်ရှင်လေကွာလင်္ကာမပြစ်ဖက်နဲ့ဒီတိုင်းမှတ်ရင်တော့ကြာကြာမိဦးမှာဟမ်ဖျားဖြစ်ခါပယ်သုံးရွာနှင်းတဲ့ဟမ်အဲလိုက်ရေးကြလားဖျားအဲဖျားပွင့်ကနော်ဖျားပွင့်ကပယ်သုံးရွာနှင်းဒီဃာယုဏဃာကိုဃာကြီးနဲ့ရေးဒီဃာယုဏဖြစ်လက်ပစ္စံကိုပန်းစားရဲစာလုံးနှလုံးဆင်းရဲနန်းငယ်တက်ရဲဖြစ်တဲ့ပစ္စံမိစ္ဆာဉာဏ်ရှိဉာဏ်မရှိတာဉာဏ်ရှိညာလီဖျားမဖြစ်ကျန်းခံဖြစ်ပြီးရပ်ပြစ်ဖြစ်ပါပယုတ်ဒီပါရဲရာကောက်ပတ်တော့တယုတ်ဒီတယုတ်ဆိုတာအရေးအတွက်ဆိုတည်းလို့ပါ gain ရပ်ပြစ်ပြရကြတာဖျားပွင့်ကပယ်သုံးရွာနှင့်ဒီဃာယုဏဖြစ်လက်ပစ္စံမိစ္ဆာဉဏ်ရှိဉာဏ်မရှိတာဉာဏ်ရှိညာလီဖျားမဖြစ်ကျန်းကလှစ်ပြီးရပ်ပြစ်ရှစ်ပါးတယုတ်ဒီနော်အပြစ်ရှိတဲ့အရက်ရှစ်မျိုးရှိတယ်ဖျားပွင့်ကပယ်သုံးရွာနှင်းတဲ့ဖျားပွင့်နေတဲ့အချိန်ခါမှာတဲ့အပယ်သုံးပုံမှာအပယ်သုံးပုံဆိုခုနပြောလိုပဲဒီနေရာမှာအပယ်ကို၃ပါးလဲဟောလို့ပေါ့နော်ဒီအခုခေတ်နဲ့ပြောရင်တော့အပယ်၄ပါးလို့ပြောဖို့ပဲဆားပါတော့၃ခုအဲ့ဒါနံပါတ်၁နဲ့၃ရမယ်ဖျားပွင့်ကပယ်သုံးရွာနှင်းဖျားပွင့်နေတဲ့အချိန်မှာကိုကအပယ်ကြတယ်ဘယ်လိုလုပ်ပြီးတော့အချက်တရားရနိုင်မယ်နော်အဲ့တော့အပြစ်ရှိတဲ့ဟိုအပြစ်ရှိတဲ့အရာရပ်ပြစ်စီပါဆိုတာအမှန်ကတော့ကုသိုလ်ဖြစ်ခွင့်မရှိဘူးမက်ဖို့ရအောင်တရားအထုတ်ခွင့်မရှိတဲ့အရာမရှိတဲ့အခါလို့ဆိုလို့နော်ကုသိုလ်တရားဖြစ်ခွင့်မရှိဘူး မဲ့ဖို့တရားမဲ့ဖို့ရအောင်အားထုတ်ဖို့ရအခွင့်မရှိတဲ့အရက်မျိုးအခွင့်မရှိတဲ့အချိန်ခံမျိုးကိုရပ်ပစ်စီပါလို့ခေါ်တယ်အဲ့တော့ဖျားပွင့်နေတော်လည်းပဲအပယ်သုံးပုံနော်ကိုကအပယ်မှာဖြစ်နေရင်အဲ့ဒါရပ်ပစ်တယ်ရပ်ပစ်တယ်ကိုရောက်နေတယ်အဲ့သုံးခုရပြီနော်ပယ်သုံးရနေတော့အဲ့ဒါသုံးခုဒီဃာယုနတ်ဒီဃာယုဆိုတာကအသက်ရှည်တာနတ်ဆိုတာကဒီနေမှာမြမာကိုယူရတယ်အသက်ရှည်တဲ့မြမာဆိုတာဟိုမြမာသုံးမျိုးရှိနော်ယုတ်နဲ့နန်နဲ့နှစ်မျိုးလုံးရှိတဲ့မြမာကတစ်ခုယုတ်တတ်တဲ့ရှိတဲ့မြမာကတစ်ခုနံတက်တဲ့ရှိတဲ့မြမာကတခုမြမာ၃မျိုးရှိတယ်။အဲ့ဒီမြမာ၃မျိုးမှာရုတ်တက်တဲ့ရှိတဲ့မြမာဆိုတာကတော်တော့ဒီဘွားကတည်ပြီးတော့မြမာကြီးသွားပြည့်တယ်ဆိုမှဆင်းတူကြီးလိုပဲသွားဖြစ်တော့။နံမရှိဘူးဆိုတော့သူစကားလည်းမပြောနိုင်ဘူး၊ကြားလည်းမကြားနိုင်ဘူး။ဘာမှသူ့မှာမလုံနိုင်ဘူး။ဒီတိုင်းကြီးပဲဆင်းတူကြီးလိုပဲသွားဖြစ်တယ်။ဒါကရုတ်တက်တဲ့ရှိတဲ့မြမာ။နံတက်တဲ့ရှိတဲ့မြမာကြတော့လည်းရုပ်ကြီးမရှိဘူးဆိုတော့နံစိတ်ဆိုတဲ့သဘောတရားနံကြီးပဲရှိတယ်။အဲ့လိုရှိရမှာရုပ်တက်တဲ့ရှိတဲ့မြမာကလည်းပဲကဘာ900တောင်တူကအဲ့ဒီမှာဒီတိုင်းကြီးဆင်းတူကြီးလိုတူကဖြစ်နေမှာအဲ့ဒီကဘာ900ကိုယ်မှတူကပြန်ပြီးတော့လူဖြစ်နေနှက်ဖြစ်နံတက်တဲ့ရှိတဲ့မြမာကျတော့ကဘာပေါင်း700 400မရှိအောင်တူကကြားနိုင်တယ်တိတ်ရှည်အဲ့တော့အသက်ရှည်တဲ့အဲ့ဒီမြမာနှစ်မျိုးကိုဒီနေရာမှာဒီဃာယုနှက်လို့ခေါ်တယ်နော်ဘာလို့ရုပ်တက်တဲ့ရှိတဲ့မြမာရဲ့နံတက်တဲ့ရှိတဲ့ပြမာနာမလေးမှတ်ချင်သေးလားရုပ်တက်တဲ့ရှိတဲ့ပြမာကိုအတိညာတ်လို့ခေါ်တယ်နော်အတိညာတ်ပြမာတဲ့နံတက်တဲ့ရှိတဲ့ပြမာကတော့အရူပပြမာပေါ့လေအဲသူတို့အဲ့ဒီပြမာပုံမှာသွားဖြစ်တော့ဒါဘာကြောင့်ရပ်ပစ်လို့ဆိုရတယ်ပြမာပြအောင်ဆိုတာနော်ဒီခါလေဇံအားထုတ်လို့ဟိုတော်တော်အထင်တန်းမြင့်တဲ့ဇံကိုရမှအဲ့ဒီပြမာပုံကြီးရောက်နေတာနော်တမ်းမှန်လူတွေရောက်နေတာမဟုတ်ဘူးကျမ်းမလို့အဲ့ဒီပုံတွေရောက်သွားတဲ့ဗြမာတွေဟာမက်ဖို့ရအောင်တရားအားထုတ်ခွင့်မရှိဘူးတဲ့ဆိုလိုတာကတော့ဒီလိုဟိုရုပ်ကြည့်တော့ဖြစ်နေတဲ့ဗြမာကြတော့သူကနားမှမရှိပဲဘာမှမသိနိုင်တော့ဘူးပေါ့ဘုရားပွင့်လည်းပဲသူမသိနိုင်တော့ဘူးဒါဘုရားသွားတရားဟောလည်းသူဘယ်လိုလုပ်ကြည့်တော့ဘယ်လိုလုပ်ကြားတော့မလဲအဲ့တော့သူမှဒီတရားသူရတယ်ဆိုတာဒီတစုံတစ်ယောက်ရှိကအခုတို့တရားတန်ကိုကြားမှဒုမ instruction ကိုရမှသာရှင်တရားသူဆိုတာရတယ်။သူကသူထိုင်ပြီးတရားသူရတယ်ဆိုတာမရှိဘူး။ဒါတရားအထုတ်တယ်ဆိုလည်းပဲဒီတရားအထုတ်ပုံဤလန်းကိုတရားရောက်ရှိရကိုကတင်ယူပြီးတော့မှတရားအထုတ်တာ။နားမရှိတဲ့ပြမကြလဲသူ့မှာမျက်စိမရှိတဲ့အတွက်ကြောင့်မို့သူမမြင်နိုင်ဘူး။နော်နားမရှိတဲ့အတွက်ကြောင့်မို့မကြားနိုင်ဘူး။မြင်နေကြားတယ်ဆိုတာမျက်လုံးနဲ့မြင်တယ်။ရုပ်ဝတ္ထုဖြစ်တဲ့မျက်လုံးနဲ့မြင်တယ်ရုပ်ဝတ္ထုဖြစ်တဲ့နားနဲ့ကြားအခုသူ့မှာအဲ့လိုမြင်စရာမျက်စိလည်းမရှိဘူးကြားစရာနားလည်းမရှိဘူးဆိုတော့ရသော်ပြန်အတူဘုံသွားပြီးတရားဟောလဲဆိုဘာမှသူကြားလည်းမကြားဘူးမြင်လည်းမမြင်ဘူးဆိုတော့သူတို့မှာမက်ဖို့ရနိုင်တဲ့အခွင့်အလမ်းမရှိဘူးအေးဒါကြောင့်မို့အဲ့ဒီပြမာနှစ်မျိုးကိုရပ်ပြစ်စီပါတဲ့ထည့်ထားတယ်တနည်းအားဖြင့်ပြောမယ်ဆိုရင်အခွင့်အခါကောင်းမဟုတ်ဘူးပေါ့လေအဲ့တော့မလူလန်းအပ်တဲ့ဒုံဌာနရည်လို့ဒီလိုပဲဆိုရအောင်အဲ့ဒီရောက်နေတဲ့အခါတော့တို့ကဒုက္ခတော့မရှိပါဘူးပေါ့လေဟာဒါပေမဲ့လို့ဘုံမှာထွံ့မြောက်ရာမက်ဖို့နိဗ္ဗာန်ကိုရဖို့ရန်အဲ့ဒီဘုံမှာဘုံဘွားဘုံတွေရောက်သွားရင်မဖြစ်နိုင်ဘူးသို့တော်တစ်ခုရှိတယ်ဒီလူဘဝကသောတာပန်ဖြစ်ပြီးမှအရူပဘုံနိုင်ရှိတဲ့ဘုံကိုရောက်သွားရင်တော့သူကတိုးတက်သွားနေတယ်အဲ့ဒီကကိစ္စမရှိဘူးအဲ့ဒါကတော့သူကတောတော်မှာဖြစ်ပြီးမှရောက်တော့တာဖြစ်တဲ့တရားမို့ရှေ့ဆက်ပြီးတော့အားထုတ်သွားရင်တက္ကရာကအနာဂါယဟနာဖြစ်သွားတယ်ဒါတောတော်မှာဖြစ်ဖို့ကြတော့ခုနကပြောတဲ့သူတို့ဘာထံကဒီအတန်ကိုကြားမှာအတန်ကိုကြားမှာဆိုသူတို့ဘာဟောတဲ့တရားကိုနာရမှာသူတို့ဘာတင်ကြပြတဲ့ညွှန်ကြချက်ကိုနာရမှာဒါဆင်ရင်ရနိုင်တယ်အဲ့တော့သူတို့ဘုံတွေမှာပုရုဇဉ်အဖြစ်နဲ့အဲ့ဒီအရူပဝါဒဘုံကိုရောက်သွားမယ်ဆိုရင်အဲ့ဒီတရားလည်းကြားနိုင်ခွင့်မရှိတော့ဘူး။အင်စတရှင်တို့ဘာလို့လဲကြားနိုင်ခွင့်မရှိတော့ဘူးဆိုတော့ तू ကမက်ဖို့ရဖို့အကြောင်းမရှိတော့ဘူး။အကြေရည်ဒီဘဝကလူဘဝကသုံးဖို့နတ်ဘဝကပဲဖြစ်ဖြစ်ပေါ့လေ။အဲဒီဘဝကနေပြီးတော့သောတာပန်ဖြစ်ပြီးမှအရူပဝါဒရောက်သွားတယ်ဆိုရင်တော့ကိုသူ့မှာစိတ်ဆက်ပြီးတော့အထက်အထက်အရှင်းနေတက်သွားနိုင်တဲ့အခွင့်ရှိ ကဲထားတော့အဲ့တော့ခုဘယ်တစ်ခုပြီးသွားတော့အဲသူ့ကိုတစ်ခုပဲယူရမယ်အဲနော်ဒါကြောင့်လို့ဆိုတော့အတက်စီတဲ့မြမဆိုတဲ့အနေနဲ့တစ်ခုယူရမယ်ဆိုတော့၄ခုရှိသားရေနော်နောက်တစ်ခုကပါတော့ဖြစ်လက်ပစ္စံတဲ့ဖြစ်လက်ပစ္စံဆိုတာကပစ္စံတည်းဆိုတာရှိတယ်နော်ပစ္စံတည်းဆိုတာအစွန်အဖျားကျတဲ့အရက်လို့ဒီလိုဆိုလို့ပစ္စံတည်းဟိုဆိုတော့ဟိုတောကျုံခြုံကြားဆိုတဲ့အဓိပ္ပာယ်ပေါ့လေနော်အဲ့ဒီပစ္စံတည်းတဲ့ဖျားဖြစ်တော်လည်းပဲကိုကအဲ့ဒီပစ္စံတည်းအရက်မျိုးရောက်နေရင်တဲ့ဒါလည်းပဲရပ်ပြစ်ရှင်းပါလို့ပဲဆိုရတယ်တဲ့ဆိုလိုတာတော့ဖျားတရားတန်ခါမရှိတဲ့အရက်မျိုးပေါ့ဖျားတရားတန်ခါမရှိတဲ့အရက်သာသနာမရှိတဲ့အရက်နော်ဒီအရက်မျိုးပစ္စံတည်းလို့ပဲဆိုရမယ်အော်ရှင်းတော့ကတော့ဘယ်လိုလဲဆိုတော့တို့အခုအိန္ဒိယအလဲပိုင်းခွန်မှာပေါ့နော်ဟိုဂင်္ဂာမြဝန်းတခြားကိုမစ္စိမဒေတာလို့ခေါ်အဲ့ဒီမစ္စိမဒေတာကနေအပြင်ဘက်ရောက်သွားတဲ့ district တွေကိုပစ္စံတည်းလို့ခေါ်တယ်ဒါပေမဲ့အဲ့ဒီ definition အတိုင်းသွားမယ်ဆိုရင်တို့ဗမာပြည်တော်မှာပစ္စံတည်းဖြစ်နေလိမ့်မယ်ဒါပဲနော်ဟမ်ဗမာပြည်ပစ္စံတည်းခေါ်ရင်ခံနိုင်မှာမလားဟဲ့သာသနာမရောက်ခင်ရတော့ဟုတ်နော်သာသနာမရောက်ခင်ကတော့ပစ္စံတည်းလို့ခေါ်ရမယ်။ဟိုသာသနာရောက်ပြီဆိုရင်တော့ဒါတော့မဟုတ်ဘူးလို့ဆိုရမှာပေါ့လေ။ထို့သူပဲဒီအမေရိကန်နိုင်ငံကြီးရောဒုမရောက်ခင်ကမင်းတို့ပစ္စံတည်းမှာပဲနေရ။ဟမ်။ဘုန်းကြီးတွေမရောက်ခင်ကလူတွေဒီမှာပစ္စံတည်းရောက်နေတယ်လို့ပဲ။ဟုတ်လား။အဲဘုန်းကြီးကိုယ်ခွေကြမရှိဘူးသာသနာပဲရောက်နေမှမသိဘူးခါလဲမျက်စိပင်ငယ်နဲ့ဖြစ်နေကြတယ်။ဟမ်။ဒါကြောင့်ဟိုတခြားဘာသာတွေကပြောင်းရအောင်မလားဘာလားဟာအဲ့လိုဟာတွေလည်းဖြစ်ကုန်ကြတယ်။ဒါမှမဟုတ်အခုတော့ဒီလိုမဟုတ်တော့ဘူးနော်ပြစ်ဆန်တယ်မဟုတ်တော့ဘူးဒီနိုင်ငံဒီနေရာလည်းပဲသာသနာတော်ရှိတဲ့နေရာဖြစ်တာပဲဒါပါလေအဲ့ဒါဘုရားပွင့်တယ်နဲ့ကြုံမယ်မယ်လို့ကိုကပြစ်ဆန်တဲ့အဲ့လိုဘုရားတရားတန်ခါမရှိတဲ့အရာမှဖြစ်နေရင်ဒါဟာလည်းပဲပါတော့အဲရပ်ပြစ်တစ်ခုပဲနောက်တစ်ခုကပါလေတော့မိစ္ဆာညာရှိဘုရားလည်းပွင့်မှာရဲ့နော်ဘုရားပွင့်တဲ့ခါမှာကိုကဖြစ်တယ်ဒါမှမဟုတ်ကိုကမိစ္ဆာဒိဋ္ဌိဖြစ်နေတယ်ဘုရားကလည်းမဟုတ်ဘဲဖြစ်နေတယ်အဲလိုဆိုရင်လည်းဒါရပ်ပြစ်ရှိပါတယ်ပါသွားတာပဲနောက်တစ်ခုကပါလားဉာဏ်မရှိတာဒါတော့ဘုရားပွင့်တဲ့အခါမှာကိုကဖြစ်ပါရဲ့ဒါမှမဟုတ်ကို့မှာအဲ့ဒီမဲ့ဖွန်ဒီမှာရနိုင်လောက်တဲ့ဉာဏ်ပညာကမရှိဘူးဟုတ်အဲလိုဖြစ်ရင်လည်းဒါရပ်ပြစ်ရှိပါတယ်ပါသွားပြီဉာဏ်ရှိဉာဏ်ဤဖျားမခြင်းအဲ့ဒါတခုကိုယ်ကမျက်ဖို့ရနိုင်လောက်တဲ့အခြေခံရှိတဲ့ဉာဏ်နဲ့ဉာဏ်တော့ရှိပါရဲ့ပါသွားပါရဲ့ဖျားပွင့်တဲ့အခါနဲ့မကြုံရဘူးတဲ့သာသနာနဲ့ဘလွဲနေကြပြီလေဒါလည်းပဲပါတော့ရပ်ပြည့်ရှိပါပဲရှိခုပြည့်သွားလားပြည့်သွားပြီနော်အပေဖျားပွင့်တဲ့အခါမှာအပေ၃ပါအသက်ရှိတဲ့ဇမပစ္ဆံတည်းဒါရောမိစ္ဆာတိတိဖြစ်နေခြင်းအဲရောအခါလဲမက်ဖို့နေပါရနေလို့တဲ့ဉာဏ်မရှိဘူးနောက်တစ်ခုနောက်ဆုံးတစ်ခုကျတော့ဉာဏ်တော့ရှိပါရဲ့သာသနာလည်းမကြုံဘူးเนาะမြတ်စွာဘုရားလည်းမတွေ့ဘူးအဲအဲ့ဒါကိုအဲရပ်ပြစ်ရှိပါလို့ခေါ်တတ်မိလားအဲတတ်မိအောင်လုပ်ရမှာဒါကကိုကဆူတောင်းထားပြီးတော့ရပ်ပြစ်ရှိပါမှလွတ်ရပါလိမ့်ဆိုလို့ရပ်ပြစ်ရှိပါဘာမှမသိပဲနေပဲနေလို့ဟမ်ကောင်းပြီကဲရှိသွားတယ်ပါလေတော့ရန်ဒီမျိုး၅ပါးတဲ့ရန်ဒီမျိုး၅ပါးတော့သိတာများပါတယ်ရေမီးမင်းခိုးသူသားသူမီးဆိုတာဟုတ်လားအမွေခံသားသူမီးဆိုတယ်နော်အဲဒါတိထားကြအောင်နော်ရေရန်သူဖြစ်တယ်ရေဟာမိတ်ဆွေလည်းဖြစ်နေတယ်ရန်သူလည်းဖြစ်နေတယ်ဟုတ်တယ်မလားပြီးတော့မီးရန်သူပဲရေရန်သူဆိုဒီနေ့ကတွေ့ကုန်ကြပြီမဟုတ်လားအခုတော့တက်ဆတ်ဆိုတာမိုးရီရွာလို့ဟုတ်လားရေးကြည့်တာရေးနေတယ်မီးလောင်နေဟာခဏခဏပဲဒီနိုင်ငံမလာခင်တော့ကိုကအောင်မိတယ်တို့နိုင်ငံနေတာမီးလောင်နေဒီနိုင်ငံလည်းမီးလောင်မဟုတ်ပါဘူးလို့ထင်ဒီနိုင်ငံပိုးတော်လောင်နေတယ်နော်ခဏခဏကြာမီးလောင်နေလည်းလူသေးတယ်ဒီကဗမာပြည်ကမီးလောင်လူမသေးဘူးအလွန်ရှားတယ်မီးလောင်လူသေးတယ်ခါအဲရေးမီးခိုးသူအဲမင်းဆိုပေါ့လေမင်းဆိုလားမင်းကောင်းဖို့မင်းဆိုနော်တန်းတူပြည်သားနှိမ့်ဆက်တဲ့မင်းပေါ့အဲ့လိုမျိုးဆိုရင်လည်းရန်သူပဲပေါ့ပြီးတော့ခိုးသူတခိုးတမြလည်းရန်သူပဲတဲ့ပြီးတော့အမွေခံသားသူတမီးသူတဲ့နော်အဲသားသူတမီးသူဆိုတော့မိဘကိုဒုက္ခပေးတတ်တယ်ပေါ့ ကိုစုဆောင်ထားတဲ့ပစ္စည်းတွေသူတို့ကစုပ်ပြနေပါလေပေါ့လေအဲသူတို့ကိုရန်သူမျိုး၅ပါးလို့ဒီလိုခေါ်တယ်နောက်တစ်ခုကပါတယ်တော့ဝိပတိနော်ဝိပတိမဟုတ်ဘူးဟာတိတိဆက်ဆက်ကိုကမှန်မှန်ကန်ကန်ဖတ်သိခြင်းနဲ့ဟုတ်လားဝိပတိတရား၄ပါးတို့ဗမာကြီးမှာအဲ့လိုအလွဲကအလွဲနှုတ်တယ်နော်ဘုန်းကြီးလူရောပဲအလွဲအလွဲနှုတ်တယ်ဝိပတိဝိပတိနဲ့ခေါ်နေကြတယ်ဝိပတိတရားအဲဝိပတိဆရာဒီဖောက်ပြန်ချွတ်ရင်းတာပြည့်စည်တာကိုဝိပတ္တိလို့ခေါ်တယ်။တံပတ္တိနဲ့ပြောမြင်။ဆိုတော့တံပတ္တိဆိုတာကပြည့်စုံနေတာကြီးပွားနေတာမျိုးကိုတံပတ္တိ။အာဒီလူတံပတ္တိဆိုင်နေတယ်ဟေးဆိုရင်သူကဒါဒီကြီးပွားနေတယ်လို့ဆိုတော့ဝိပတ္တိဆိုင်နေတယ်ဆိုရင်ဒီကောင်ပြည့်စည်နေတယ်ပေါ့နော်။ဒါကြောင့်မို့အခုအမေရိကန်မှာဗာဆိုင်နေတာ။ကြီးပွားရေးဝိပတ္တိကြီးဆိုင်နေ။ဟမ်သူက depression လို့ခေါ်တာဗာခေါ်တာ။သူက recession လို့ခေါ်တာနော်။အဲအခုအဲ့ဒါကြီးဆိုင်ဟုတ်လားအဲ့တော့ဝိပတ္တိတရား၄ပါးဆိုတာဘာလဲတဲ့ပထမဆုံးကကာလဝိပတ္တိတဲ့နော်အချိန်အခါမကောင်းတာဟောဆိုလို့အထူးသဖြင့်တော့မင်းစုနော်မကောင်းတဲ့မင်းနေအုပ်ချုပ်တဲ့အခါမှာကိုကအဲ့ဒီနိုင်ငံဖြစ်နေရအဲ့ဒါကာလဝိပတ္တိစဉ်းစားကြည့်ကြပါဟုတ်လားဘယ်လိုဒီကာလဝိပတ္တိနဲ့ဆိုင်နေတယ်လဲဆိုတာအရင်တော့ကိုကလွတ်လွတ်လပ်လပ်ပြောအခုတော့မပြောဘူးပါအဲ့ဒီတက်ခွေရပမာပြည်ပြန်ရောက်ချင်းရောက်တယ်အဲ့တော့မကောင်းတဲ့မင်းတွေမကောင်းတဲ့အဆူအရာတွေအုပ်ချုပ်နေတဲ့အခါကိုကာလဝိပတ္တိလို့ခေါ်နောက်တစ်ခုကတော့ဂတိဝိပတ္တိတဲ့နော်ဂတိဆိုတာလာရလို့ဆိုတယ်အဲ့တော့ဂတိဝိပတ္တိဆိုတာအပေ၄ပါးမှာဖြစ်တာကိုဆိုလို့ငရေကြတယ်ပြိဋ္ဌာန်ဖြစ်တယ်ပိဋ္ဌာန်ဖြစ်တယ်အတုရကဖြစ်တယ်ဒါဂတိဝိပတ္တိနော်မကောင်းတဲ့ဂတိမကောင်းတဲ့လာရဆိုရောက်သွားတယ်နောက်တစ်ခုကတော့ဥပတိဝိပတ္တိတဲ့တောက်ဆိုင်နေရတယ်ဥပတိဝိပတ္တိဆိုတာကရုပ်ဆင်းအင်္ဂါနော်ချုပ်တဲ့လက်မပါဘူးခြေမပါဘူးသူတို့လက်တိုးနေတယ်ချိုးတယ်စသည်ပေါ့လေအဲ့ဒီလိုဟိုရုပ်ဆင်းအင်္ဂါမပြည့်စုံတာမျိုးကိုဥပတိဝိပတ္တိလို့ခေါ်တာမွေးတွေကဖြစ်လာတာမျိုးတွေရှိတတ်တယ်နောက်တစ်ခုကတော့ပယောဂဝိပတ္တိပယောဂဆိုတာကတော့အာထုံမှုနော်ကိုမှုနှုတ်မှုလို့ဆိုလို့ရမှားရင်းနဲ့အမှုအပြင့်ပေါ့လေအတိအလိမ္မာမရှိဘူးတတိဝိရိယမရှိဘဲနဲ့ကြောမိဆိုမိလုံမိကံမိတဲ့မှားရင်းနဲ့ကိုမှုနှုတ်မှုတွေကိုပယောဂဝိပတ္တိလို့ခေါ်နော်ကာလဝိပတ္တိဂတိဝိပတ္တိဥပတိဝိပတ္တိပယောဂဝိပတ္တိသာလေးမျိုးတဲ့လင်္ကာလိုချင်နေလားကံကြီးလေဖောက်ပြန်ချို့ရင်ဖောက်ပြန်ချို့ရင်ပျက်စီးခြင်းခေါ်စရင်ဝိပတ္တိခေါ်စရင်ဝိပတ္တိနောက်တစ်ပုဒ်ကာလဂတိဥပတိမှပယောဂလေးဝမှတ်လေပြီကာလရဲ့ဂတိရဲ့ဥပတိရဲ့ပယောဂလေးမျိုးတဲ့ဒါကဝိပတ္တိတရား၄ပါးနောက်ပါတော့ယတနာတရား၅ပါးယတနာဆိုလည်းပျက်စီးခြင်းပဲဟာဒါလည်းပျက်စီးခြင်းတစ်မျိုးပဲနော်ဟောဖောက်ပြန်ချိုရဲနဲ့ဒါအပြည့်ကြီးတယ်မှတော့ခတ်စင်နေတော့သွား gain ကြည့်အောင်ယတနာတရား၅ပါးကပထမဟာကဘာလဲဆိုတော့ညာတိယတနာဟမ်ညာတိယတနာညာတိသဘာဆွေမျိုးဆွေမျိုးပြည့်စည်တာကိုညာတိယတနာလို့ခေါ်ဆွေမျိုးတွေကတစုံတစ်ယောက်ကွယ်လွန်သွားတယ်နော်ဒီသွားတယ်စသည်ပေါ့အဲ့ဒါညာတိယတနာနောက်နံပါတ်၁ကဘောဂယတနာစည်းစိမ်ဥစ္စာပျက်စီးခြင်း။ Yeah. ငါကွာရှိတဲ့စည်းစိမ်ကြောက်ပြက်ကုန်တယ်ပေါ့။ဟမ်။ Business မအောင်မြင်ဘူးပေါ့စတယ်ပေါ့။နံပါတ်3ကရောဂပြဿနာ။ဒါကိုမှအနာရောဂါဖြစ်တယ်။ရောဂါတစ်ခုခုရနေပြီဒါရောဂပြဿနာ။နံပါတ်4ကဒိဋ္ဌိပြဿနာ။ဒါကိုမိစ္ဆာအယူပေါ့။မှားတဲ့အယူယူမိနေတယ်။မိစ္ဆာအဒိဋ္ဌိပြဿနာ။နံပါတ်5ကသီလပြဒနာတဲ့ဒါသီလပြည့်စည်တယ်နော်။မ ကို၅ပါးတိလာဆောင်ထည့်ရမယ်၅ပါးတိလာကျိုးပေါက်နေတဲ့ပစ္စည်းနဲ့အဲ့လိုဆိုရင်ဒါတိလာပြဿနာဖြစ်တယ်။ကျန်ပြောရမအောင်ကန်ပြဿနာတရား၅ပါးညာတိပြဿနာဘောတိလာပြဿနာအတိုင်းလင်္ကာလေးရေးလိုက်အောင်ဆုံးရှုံးပြက်ပြာပြင်းမှုများခေါညာပြဿနာနောက်တစ်ပိုက်ညာတိဘောဂရောဂဒိဋ္ဌိတိလတိခိသထဲ့လို့ပြောတာတိလတိငါရှိတယုတ်ပြာရပြီနော်အဲပြဿနာတရား၅ပါးပြီးတော့ပါတယ်ဗျာ
။
အဲ့ဒါမှခက်တယ်ကွာအဲ့ဒါတော့နော်။96ပါးကိုလည်းမသိဘူ
း
။အဲ့ဒါတော့စာအုပ်ထဲဟာစာထဲလည်းအကုန်ပြောလို့ဖြစ်ပါအောင်နော်။အဲနည်းနည်းလေးတော့ဖတ်ပြမှတ်မနေကြနဲ့တော့ဟုတ်လား။အဲ့တော့ဒီမှာယောဂအားလုံးလို့သာစိတ်ထဲမှတ်ထားလိုက်ကြတာ။မျက်စိနဲ့ဖြစ်တဲ့အနာနဲ့ဖြစ်တဲ့အနာနဲ့နှာခေါင်းနဲ့ဖြစ်တဲ့အနာရှားနဲ့ဖြစ်တဲ့အနာစသဖြင့်သွားရောသာပါတော့ဒါတွေကတော့ခြေတုံးကတို့က96ပါးပဲရှိလို့96ပါးပြောကြတာအခုခေတ်ပဲ96ပါးကတော့မယ်နော်အဲဆေးဆေးပညာတတ်တဲ့လူပိုင်သူ့မေးကြရပါဘယ်ယောဂပဲလည်းခုရတယ်သူလည်းသိအောင်မဟုတ်ဘယ်လည်းခုရတယ်ဆိုတော့သာပါတော့ဒါတော့ယောဂါပေါ့လေနော်အဲအနာမျိုး96ပါးနောက်တစ်ခုကတော့ဘာလဲမိစ္ဆာဒိဋ္ဌိ62ပါးဒါလည်းများလာကြည်လားဟေ